Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2018ခုနှစ်အောက်တိုဘာလ23ရက်တနင်္လာနေ့မနက် February season တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ 9:32:40 အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နေပါရှင်ကျွန်မခွန်ယူပါခုမနက်ခင်း season တွေတာဝန်ယူပါမယ်ရှင
်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုကိုစံမိုးဝင်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါနီဂျယ်မှာအမေရိကန်တပ်ဖွဲ့ဝင်၄ဦးကြာဆုံးပြီးတဲ့နောက်အဲဒီမှာအမေရိကန်စစ်ဘက်ရဲ့ပါဝင်မှုပမာဏကိုတရားဖို့ထင်ရှားတဲ့လွှတ်တော်အမတ်တွေတောင်းဆိုနေကြပါတယ်။အချိန်မတိုင်ခင်လုပ်တဲ့ဂျပန်သူတွေရုပ်ောက်ပွဲမှာလက်ရှိဝန်ကြီးချုပ်ရဲ့ညွန်ပေါင်းအဖွဲ့အပြတ်အနိုင်ရမယ်လားလားရှိနေပါတယ်။နိုင်ငံတော်တပင်ရပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုတောက်ခံမှုတစ်ခုတနည်းမနည်းကနေပြည်တော်မှာလုပ်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတွေကထိပ်ပြန်တဲ့တွေကိုလည်းသိရပါမှာခင်ဗျာ။
အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေကအိန္ဒိယအစိုးရအနေနဲ့လည်းရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ဤပညာနဲ့ငွေကြေးအကူအညီတွေပံ့ပိုးပေးနေတဲ့အကြောင်
း India for its part has committed to provide financial and technical assistance for identified projects to the
India နိုင်ငံသားရေးဝန်ကြီးရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်မြန်မာဒီမိုကရေစီရေးဆွေးနွေးခန်းမှာတော့လူငယ်တွေအနေနဲ့ကုလသမဂ္ဂလိုအဖွဲ့အစည်းကြီးတွေနဲ့ချိတ်ဆက်မိအောင်မိသားစုတွေသင်တန်းတွေတက်ခွင့်ရအောင်ဘယ်လိုကြိုးစားရသလဲဆိုတာဒီနှစ်ကုလသမဂ္ဂလူငယ်မိသားစုကိုတက်ရောက်ခဲ့သူနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရမှာပါဒုတိယပိုင်းအစီအစဉ်မှာမြန်မာပြည်ကပေးစာပြည်တွင်းသတင်းသုံးသပ်ချက်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့အောက်တိုဘာလ23ရက်တနင်္လာနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးစံမိုးဝေတို့ကြီးညာပါမယ်ရှင
်နီဂျယ်နိုင်ငံမှာအမေရိကန်စစ်ဘက်ကပါဝင်ပတ်သက်နေတဲ့ကိစ္စအစိုးရအနေနဲ့ပုံပြီးချပြပြောဆိုဖို့ထင်ရှားတဲ့အထက်လူတော်အမတ်တွေကတနင်္လာနေ့မှာတောင်းဆိုကြပါတယ်။ဒီလောက်ဆိုပိုင်းကနီဂျယ်မှာခြုံကိုတိုက်ခိုက်ခံရတာကြောင့်အမေရိကန်စစ်သား၄ဦးကြာဆုံးခဲ့ရပြီးတဲ့နောက်အခုလိုတောင်းဆိုလာကြတာပါ။တိုက်ခိုက်မှုအသေးစိတ်ကိုသိရဖို့နဲ့နီဂျယ်က IS အစွန်းရောက်တွေကိုနေနေတာမှာအမေရိကန်ရဲ့ပါဝင်ပတ်သက်မှုပမာဏကိုသိအောင်လုပ်ဖို့ပြီးခဲ့တဲ့သတင်းပတ်မှာ Republican ထက်လူတော်အမတ် John McCain ရဲ့ကြိုးပမ်းမှုကိုသူတို့ထောက်ခံတဲ့အကြောင်းNBC ရုပ်သံထဏာရဲ့ Meet the Press အစီအစဉ်နဲ့တီးခြားစီလုပ်တဲ့တွေ့ဆုံမိန့်မြန်းခန်းတွေအတွင်း Republican ထက်လူတော် Madeleine C. Graham နဲ့ Democratic Party ကထက်လူတော်ခေါင်းဆောင် Charles Schumer တို့နှုတ်ဆက်လုံးကပြောသွားပါတယ်။ဒီရဲမှာ American တပ်ဖွဲ့ဝင်အတော်များများရှိနေတာသူတို့သိမထားဘူးလို့ Mr. Graham ကရော Mr. Schumer ကပါပြောပါတယ်။ဒီရဲမှာတပ်ဖွဲ့ဝင်တထောင်ရှိနေတာကျွန်တော်မသိခဲ့ပါဘူး။ဒါဟာနေနီအတားအဆီးမဲ့အစိုးမသက်တဲ့စစ်ပွဲတစ်ပွဲဖြစ်ပြီးအချိန်နဲ့ပထဝီအနေအထားအကန့်အသတ်မရှိပါဘူး။ကျွန်တော်တို့ကိုပို့ပြီးအသိပေးရပါမယ်လို့မစ္စတာဂရမ်ကပြောပါတယ်။ဒါကိုဂရုတစိုက်ကြည့်ဖို့လိုပါတယ်။ဒီနေရာဟာအကြောက်အလန့်မဲ့ကဘာတိတစ်ခုပါ။အသေးချာရေးဆွဲထားတဲ့စစ်ပွဲစီမံကိန်းတွေမရှိပါဘူးလို့မစ္စတာရှူမာကပြောပါတယ
်။အီရန်နိုင်ငံအနေနဲ့ဒေတာရင်းမှာစစ်အင်အားနဲ့ပတ်သက်ပြီးတော့ယုံကြည်မှုလွန်ကဲနေတာကိုတံပြန်မှုတရားအနေနဲ့ဆော်ဗီအာရေဗီးယားနဲ့အီရတ်တို့ရဲ့ဆက်ဆံရေးပုံမှုကောင်းမွန်အောင်အမေရိကန်နိုင်ငံသားဝန်ကြီးရက်စ်တယ်လာဆန်ကတနင်္ဂနွေနေ့မှာမြင့်တင်အားပေးလိုက်ပါတယ်။ဆော်ဒီအာရေဗျနိုင်ငံရေဒါမြို့မှာကျင်းပနေတဲ့ဆော်ဒီနဲ့အီရတ်ညှိနှိုင်းရေးကော်မတီကနဦးညှိနှိုင်းအစည်းအဝေးကိုတက်ရောက်နေတဲ့ဝန်ကြီးတယ်လဆင်ကနှစ်ဖက်ကြားပုံမှန်ကောင်းမွန်တဲ့ဆက်ဆံမှုတွေကြောင့်ကြီးမားတဲ့အလားအလာတွေမြင်တွေ့နေရတယ်လို့ဆော်ဒီဗီယန်ဆယ်မန်နဲ့အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အာဘဒီတို့ကိုပြောကြားလိုက်ပါတယ်။ဩဂုတ်လအတွင်းနှစ်နိုင်ငံအထက်နေဆက်ဖြတ်လန်းကိုပြန်လည်ပြီးတော့ဖွင့်လှစ်ပေးလိုက်တာနဲ့နှစ်နိုင်ငံမြို့တော်တွေကြားမှာတိုက်ရိုက်လေရင်ပြေးဆွဲမှုပြန်လည်စတင်နိုင်ငံခဲ့တာတွေကိုဝန်ကြီးကထောက်ပြပါတယ်။ကျွန်တော်တို့မျှော်မှန်းထားတဲ့ဆက်ဆံရေးပုံမှန်ကောင်းမွန်အောင်ပူးပေါင်းဆောင်ရွက်ဖို့ပုံမှန်အားကောင်းလာစေဖို့လက်ဆုပ်လက်ကမ်းပြနိုင်တဲ့အကောင့်တွေဖော်မှုတွေကိုနှစ်ဖက်စလုံးအနေနဲ့စတင်ဆောင်ရွက်နေကြပြီလို့ဝန်ကြီးတယ်လဆင်ကပြောပါရယ်။အမေရိကန်ပြည်ထောင်စုအနေနဲ့အခုလိုဖြစ်ထွန်းတိုးတက်မှုတွေအတွက်ကျေးဇူးတင်ရှိပါကြောင်းနဲ့ဒေတာရင်းတည်ငြိမ်မှုအတွက်လွန်ရေးပါတဲ့ဆက်ဆံရေးကိုတိုးချဲ့လှုပ်ဆောင်ကြဖို့တိုက်တွန်းကြောင်းဝန်ကြီးတယ်လဆင်ကပြောပါရယ်။နှစ်နိုင်ငံစလုံးကိုချီးကျူးခုံကြောင်းနဲ့ပူးပေါင်းဆောင်ရွက်မှုတွေဆက်ပြီးတော့လှုပ်ဆောင်ကြဖို့အတွက်အမေရိကန်ပြည်ထောင်စုကကူညီဖို့အသင့်ရှိတယ်လို့လည်းဝန်ကြီးကပြောကြားသွားပါရယ်။
ဂျပန်နိုင်ငံမှာအချိန်မတိုင်သေးခင်တနင်္လာနေ့ကလုပ်တဲ့အထူးသဖြင့်ရုပ်ောက်ပွဲမှာဝန်ကြီးချုပ်ရှင်ဆိုအဘေရဲ့အာဏာရညွန်ပေါင်းအဖွဲ့ကအရွယ်တကူအနိုင်ရမယ့်အလားအလာရှိတယ်ဆိုတာမဲယုံထွေကောက်ယူတဲ့စစ်တမ်းတွေကပြနေပါတယ်။ဝန်ကြီးချုပ်အဘေရဲ့ Liberal Democrat PDP ပါတီဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ဟာမဲအများစုကိုနိုင်ရမယ်လို့ဂျပန်သတင်းမီဒီယာတွေကခန့်မှန်းကြပါတယ်။စက်တင်ဘာလမှာမစ္စတာအဘေကအောက်လူတော်ကိုမဖြတ်သိမ်းခင်ရှာထားတဲ့အမတ်အရေးအတွက်အများစု၃ပုံ၂ပုံကိုတော့မှဆက်ထိန်းထားနိုင်ခြင်းရှိတယ်လို့ခန့်မှန်းကြတာပါ။ဒီရုပ်ောက်ပွဲမှာအနိုင်ရလိုက်မယ်ဆိုရင်မစ္စတာဘဲအနေနဲ့ LDP ညွန်ပေါင်းအဖွဲ့ရဲ့ကြီးကဲဖြစ်နောက်3နှစ်တည်တန်းအတွက်နောက်နှစ်မှာဆက်ဖြစ်ဖို့တည်ကြသွားမှာဖြစ်တာကြောင့်ဂျပန်နိုင်ငံမှာနိုင်ငံခေါင်းဆောင်အဖြစ်တည်တန်းအစီအစုံလွှတ်ခွင့်ရသူဖြစ်လာတော့မှာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုအပေါ်ခက်မှမှတုံ့ပြန်ရည်တည်တာကြောင့် လူလူထောက်ခံမှုပိုရလာနေတာကိုခွန်ကောင်းယူပြီးမစ္စတာဘဲကမကြသေးခင်ကပဲအောက်လူတော်ကိုဖျက်သိမ်းပြီးတော့အချိန်မတိုင်သေးခင်မှာပဲဒီလရွေးကောက်ပွဲကိုကျင်းပတာပါတကယ်တမ်းလွတ်တော်သက်တမ်းကုံဆိုးမှာက2018ခုနှစ်ဒီဇင်ဘာလမှမှဖြစ်ပါတယ်ဒါပေမဲ့မြောက်ကိုရီးယားနဲ့တရုတ်လိုနိုင်ငံတွေရဲ့ချင်းချောက်လာနိုင်ခြင်းကိုတံပြန်ရေးဂျပန်စစ်ဖက်ကိုလုတ်ပိုင်ခွင့်ပို့ပေးဖို့နဲ့အမေရိကန်လိုမဟာမိတ်တွေကိုထောက်ခံဖို့ဝန်ကြီးချုပ်အာဘေရဲ့အဆိုပြုချက်ပေါ်ဂျပန်လူလူကြားမှာသဘောထားကွဲပြားဆဲရှိပါတယ်
။အီရန်အရေးကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ကိုဥရောပမဟာမိတ်တွေရဲ့ထောက်ခံမှုလိုအပ်ပါသလားလို့ Fox သတင်းဌာနကမေးမြန်းခဲ့ရမှာသမ္မတဒေါ်နယ်ထရန့်ကကျွန်တော်တို့အတွက်ဒီရေးကိစ္စမှာခင်ဗျားတို့အကူအညီမလိုအပ်ပါဘူးလို့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲလိုဥရောပမဟာမိတ်တွေကိုပြောခဲ့တဲ့အကြောင်းဖြေကြားတော့ပါတယ်။အီရန်နဲ့ချုပ်ဆိုထားတဲ့နိုင်ငံတကာနျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်ပြည်တော်စုနှုတ်ထွက်ရေးဓမ္မမဟုတ်အီရန်ပေါ်မှာအရေးယူပိတ်ဆို့တားမြစ်မှုတွေပိုတိုချမှတ်ရေးသမ္မတဒေါ်နယ်ထရန့်ရဲ့ချင်းချောက်ပြောဆိုထားမှုတွေပေါ်ဥရောပမဟာမိတ်တွေရဲ့ထောက်ခံမှုရရှိရေးကိစ္စနဲ့ပတ်သက်လို့ Fox သတင်းဌာနရဲ့တွေးဆမေးမြန်းထားတာကိုအောက်တိုဘာလ22ရက်နေ့ကထုတ်လွှင့်ခဲ့တာပါတွေးဆမေးမြန်းမှုကိုတောက်ကြနေက Washington DC မှာပြုလုပ်ခဲ့တာဖြစ်ပြီးတော့တနင်္ဂနွေနေ့ Morning Future အစီအစဉ်မှာထုတ်လွှင့်ခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းသမ္မတထရန့်ဟာအီရန်နိုင်ငံနဲ့ကမ္ဘာအင်အားကြီး6နိုင်ငံတို့ကြားချုပ်ဆိုခဲ့တဲ့စာချုပ်အရရုပ်သိမ်းထားတဲ့အရေးယူဒဏ်ခတ်ပိတ်ဆို့မှုတွေကိုပြန်ပြီးတော့ချက်မှတ်ခွင့်ပြုမပြုရပ်ပေါင်း60အတွင်းမှာဆုံးဖြတ်ချက်ချမှတ်ပေးဖို့အတွက်အမေရိကန်ပြည်ထောင်စုအောက်လွှတ်တော်ကိုအဆိုပြုထားခဲ့တာဖြစ်ပါတယ
်။ UAV ရိကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6785နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင
်ဒီကနေ့တနင်္လာနေ့မနေ့ကသတင်းများကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်ဇကာပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေရေးနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ရဲ့ကံကြွယ်ဆောင်ရွက်ပုံတွေကိုထောက်ခံတဲ့ဆန္ဒပြပွဲတစ်ခုကိုတနင်္လာနေ့ကနေပြည်တော်မှာလုပ်ခဲ့ပြီးလူထောင်ပေါင်းများစွာတက်ရောက်ပါတယ်။ဆန္ဒပြသူများပြားကဒေါ်ဆန်းစုကြည်ပုံတွင်နဲ့သူ့ကိုထောက်ခံတဲ့စာသားတွေပါတဲ့ဆိုင်းဘုတ်တွေကိုကန်ဆောင်ခဲ့ကြပါတယ်။ဒီလိုထောက်ခံဆန္ဒပြပွဲတွေကိုမြန်မာနိုင်ငံအတွင်းနေရာတော်မြို့များမှာသာမကပြည်ပရောက်မြန်မာနယ်ပယ်တွေကလည်းသူတို့နေထိုင်ရာနေရာဒေသအသီးသီးမှာလုပ်ကြတာတွေရှိထားပါတယ်။ဒီတော့တင်မှာပဲရိုဟင်ဂျာတွေမြန်မာနိုင်ငံကိုပြန်သွားကြတဲ့အခါမှသာဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကရိုဟင်ဂျာဒုက္ခသည်အကြက်တဲကိုဖြစ်ရှင်းနိုင်မယ်လို့အိန္ဒိယနိုင်ငံကတနင်္လာနေ့မှာပြောပါတယ်။ဒုက္ခတွေရည်ဆွေးနေဖို့တကားမျိုးတော်မှာရောက်နေတဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးဆူရှမာဆော်ရော့စ်ကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအေဟ်မမူအလီနဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အဲ့လိုပြောတာပါ။ဒီချက်တဲအတွက်တခုတည်းသောရည်ရှိဖြေကတော့မြန်မာနိုင်ငံရခိုင်ပြည်နယ်မှာနေထိုင်ကြတဲ့ရိုဟင်ဂျာမွတ်စလင်တွေအတွက်လူမှုစီးပွားနဲ့အခြေခံဆောက်အုံတွေအလျင်အမြန်ဖွံ့ဖြိုးတိုးတက်လာဖို့ပဲဖြစ်တယ်လို့လည်းဝန်ကြီးဆူရှမာကပြောပါတယ်။လက်ရှိအခြေအနေအတွက်ငြိမ်းချမ်းတဲ့အဖြစ်တစ်ခုရှာရင်မြန်မာနိုင်ငံအပေါ်အဆင်မပြတ်ဖိအားပေးတဲ့နေရာမှာအိန္ဒိယနိုင်ငံကကူညီလှုပ်ဆောင်ပေးဖို့အဲ့ဒီသတင်းစာရှင်းလင်းပွဲမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးအလီကတိုက်တွန်းတော့ပါတယ်။ဒီကြောင့်သတင်းဆောင်မအပြည့်စုံကိုသတင်းတွေအပြီးမှာထုတ်လွှင့်မှုရှိပါရခင်ဗျာ
။ဂျနီဗာမြို့မှာအောက်တိုဘာလ23ရက်နေ့ကျင်းပမယ်ရိုဟင်ဂျာအရေးအတွက်နိုင်ငံတကာရဲ့အကူအညီပေးရေးကတိပြုတဲ့အခမ်းအနားမတိုင်ခင်မြန်မာနိုင်ငံကထွက်ပြေးလာကြတဲ့ဒုက္ခသည်တွေအတွက်လူအပ်ချက်အရေးမြင့်ဒီအခွင့်အလမ်းတွေကူညီဆောင်ရွက်ပေးကြဖို့ကမ္ဘာစန္ဒယိကအစီအစဉ် WFP ကတောင်းဆိုလိုက်ပါတယ်။တတောင်းခွဲလောက်ရေးတွက်ရှိတဲ့မြန်မာနိုင်ငံကဒုက္ခသည်တွေဟာအောက်တိုဘာလ15ရက်နေ့ကလေးကဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနေဆက်မှာရှိတဲ့လေခွင်းတွေထဲမှာတောင်းတင်နေရတယ်လို့ရိုက်တာသတင်းမှာရေးသားထားပါတယ်။အဲ့ဒီဒေတာကိုရောက်ရှိနေကြတဲ့ဒုက္ခသည်တွေကို WFP ကဆန်နဲ့ခွန်အားဖြစ်စေတဲ့ဘစ်ကွတ်မုန့်လေးအစားအစာတွေထောက်ပံ့ပေးထားတယ်လို့ဆိုပါတယ်။အဲ့ဒီနေရာတွေကိုအစားအစာတွေပို့ပေးတဲ့နေရာမှာအခက်အခဲရှိပြီးWFP ရဲ့တာဝန်ရှိသူတွေကအစားအစာတွေကိုလှေတွေနဲ့တဲပို့နေကြပါတယ်။ February လကုန်အထိကူညီထောက်ပံ့မှုတွေပေးနိုင်ရေးအတွက် WFP အနေနဲ့ထပ်ဆောင်းငွေအမေရိကန်ဒေါ်လာ54တန်းလိုအပ်နေပါတယ်လို့အရေးပေါ်အခြေအနေညှိနှိုင်းဆောင်ရွက်ရေးတာဝန်ခံ Michael Danfo ကပြောပါတယ်။ October 25ရက်နေ့မှာရိုဟင်ဂျာအစိုးရတပုံတွေကမြန်မာအစိုးရလူမျိုးရေးစခန်းတွေကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်မြန်မာစစ်တပ်ကတံပြန်ချေမှုန်းတဲ့စစ်စင်ရေးတွေပြုလုပ်ခဲ့ခြင်းကဆလို့နေဆက်ကိုဖျက်ချော်ပြီးတော့ထွက်ပြေးကြတဲ့ရိုဟင်ဂျာအရေးအတွက်ဟာ6သိန်းနီးပါးရှိနေပြီလို့ရိုက်တာသတင်းမှရေးသားထားပါတယ်
။အင်ဒိုနီးရှားနိုင်ငံရဲ့စစ်ဦးစီးချုပ်ကိုအမေရိကန်ကဘာကြောင့်ဓာရောက်ခွင့်မပြုတာလဲဆိုတာရှင်းလင်းချက်တောင်းထားတယ်လို့အင်ဒိုနီးရှားနိုင်ငံကတနင်္လာနေ့မှာပြောပါတယ်။ဒီအခြေအနေကိုရှင်းပြခိုင်းဖို့အတွက်အင်ဒိုနီးရှားနိုင်ငံဆိုင်ရာအမေရိကန်ဒုတိယတန်မှတ်ကြီးကိုဆင့်ခေါ်ခဲ့တယ်လို့အင်ဒိုနီးရှားတာဝန်ရှိသူတွေကပြောပါတယ်။ အင်ဒိုနီးရှားလက်နက်ကိုင်တပ်ဖွဲ့များရဲ့ဦးစီးချုပ်ဗိုလ်ချုပ်ကြီးကာတိုနူရမန်ချာဝါသူ့ရဲ့ဇနီးဖြစ်သူနဲ့အတူစနေနေ့ကအမေရိကန်နိုင်ငံကိုလေယာဉ်နဲ့ထွက်ခွာဖို့ရှိတာမှာအမေရိကန်အကောက်ခွန်နဲ့နေဆက်ကဝေးဌာနကသူ့ရဲ့ပြည်ဝင်ခွင့်ကိုညှဉ်းဆန်တဲ့အကြောင်းဗိုလ်ချုပ်ကြီးကိုလေကြောင်းလိုင်းကအကြောင်းကြားခဲ့တာပါဝါရှင်တန်မြို့တော်မှာကျင်းပမဲ့အစွန်ရောက်ဝါဒီအဖွဲ့အစည်းတွေအကြောင်းညှိနှိုင်းကန်တစ်ခုကိုတက်ဖို့အမေရိကန်ပူးတွဲစီဥစည်းချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖို့ဒ်ကဗိုလ်ချုပ်ကြီးနူရမန်ချာဝါကိုဖိတ်ကြားထားတာပါဂျကာတာမြို့တော်ကအမေရိကန်တန်ဝင်ရဲ့ထုတ်ပြန်ချက်မှာတော့ဗိုလ်ချုပ်ကြီးဟာစီစဉ်ထားတဲ့အတိုင်းခီးသွားနိုင်တဲ့အခြေအနေမရှိခဲ့ဘူးလို့ရိုးရိုးလေးပဲပြောထားပါတယ်။ဒါပေမဲ့လည်းဒီကိစ္စကိုပြေလည်အောင်ဖြေရှင်းသွားမယ်လို့ပြောထားပြီးဒီအတွက်အမေရိကန်တန်မတ်ကြီးကဗိုလ်ချုပ်ကြီးနူရမန်ချာဝါကိုတောင်းပန်ပြီးပြီလို့လည်းဖော်ပြထားပါတယ်။အမေရိကန်နဲ့အင်ဒိုနီးရှားနိုင်ငံအကြားရေပုံရအားဖြင့်ချစ်ကြည်ရင်းနှီးတဲ့ဆက်ဆံရေးရှိထားပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးအင်ဒိုနီးရှားနိုင်ငံရဲ့တုံ့ပြန်မှုဟာအမေရိကန်ဘက်ကရှင်းပြတဲ့ပုံမှာမူတည်နေလို့အင်ဒိုနီးရှားနိုင်ငံသားဌာနပြောခွင့်ရအာမနတနာဆီယာကပြောပါတယ်။
လူဒီများထင်ရှားတဲ့ယီမင်လူမျိုးသတင်းတောက်အာဖရာနက်ဆာအနေနဲ့စုလက်ခံယူဖို့အတွက်အမေရိကန်ပြည်အောင်စုထံကိုလာရောက်ရန်ရှောက်ထားမှုကိုငြင်းပယ်ခံလိုက်ရတယ်လို့နိုင်ငံတကာသတင်းသမားများကာဝေးစောင့်ချောက်ရေးအဖွဲ့ CPJ ကပြောပါရယ်နိုင်ငံရဲ့ပြည်ပဆူရီနိုင်ငံမှာနေထိုင်နေတဲ့နက်ဆာကို2019ခုနှစ်အတွက်နိုင်ငံတကာသတင်းလွတ်လပ်ခွင့်စုချီးမြှင့်မှာဖြစ်တဲ့အကြောင်း CPJ ကစက်တင်ဘာလအတွင်းမှာကြေညာခဲ့ပါရယ်သူမဟာဆူရီနိုင်ငံသားအတိမတ်ပြုလက်မှတ်ကိုင်းဆောင်ထားပြီးတော့အမေရိကန်ပြည်ထောင်စုကိုတရားဝင်ခီးသွားဖို့အတွက်အကြောင်းပြချက်အခိုင်အလုံရှိပါရဲ့နဲ့ယီမင်နိုင်ငံကလူတွေကိုအမေရိကန်နိုင်ငံအတွင်းဝင်ရောက်ခွင့်မပြုဖို့တားမြစ်ပိတ်ပင်ထားတဲ့အမေရိကန်ဗီဇာထုတ်ပေးဖို့ငြင်းပယ်ခံရပွဲရှိတာဖြစ်ပါတယ်။အမေရိကန်နိုင်ငံကိုတွားပြီးတော့ CPJ စုလက်ခံဖို့ဆိုတဲ့အခိုင်အလုံနဲ့အကြောင်းပြချက်ကောင်းရှိပါရဲ့နဲ့နှစ်ကြိမ်တိုင်တိုင်သူမရဲ့ဗီဇာလျှောက်လာကိုဆွီဒင်နိုင်ငံစတော့ဟုတ်မှရှိတဲ့အမေရိကန်တိုင်ယုံကပယ်ချခဲ့ပါတယ်။လုံလောဆယ်မှာတတိယကြိမ်ထပ်ပြီးတော့လျှောက်ထားပေမဲ့တိတ်တော့ထင်မထားဘူးလို့သူမရဲ့ blog စာမျက်နှာမှာနက်ဆာကတောက်ကြံနေမှာရေးသားခဲ့ပါတယ
်။နေလာနေမှာဖက်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်တော်သိန်းနဲ့ဦးစံမူဝေတို့ကြေညာပေးသွားတာပါရှင်။VOA ရဲ့အတန်လွင့်အစီအစဉ်တွေကို VOA Internet ဆာမျက်နှာ barmis.voanews.com မှာလည်းနားဆင်နိုင်ပါရှင်။အခုရခိုင်ပြည်နယ်အရေးအိန္ဒိယနိုင်ငံသားရေးဝန်ကြီးကဘာပြောသလဲဆိုတာပြောပြပေးပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေရရင်းကိုဒုက္ခသည်တွေပြန်နိုင်ရေးနှီးလန်းကသာရိုဟင်ဂျာဒုက္ခသည်အကြက်တဲကိုဖြေရှင်းနိုင်မှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးဆက်ရှမာဆွာရက်စ်ကပြောပါရယ်။ဘင်္ဂလားဒေ့ရှ်ကိုတိမ်နှက်ချီရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်စက်တင်ဘာလကလေးကလူသားချင်းစာနာမှုအကူအညီတွေကိုအရေးပေါ်အစီအစဉ်တစ်ခုအနေနဲ့အိန္ဒိယအစိုးရကထောက်ပံ့ပေးနေတယ်လို့လည်းတင်းနှွေနေမှာပြောသွားတာပါအပြည့်စုံကိုမတ်အင်ဂျင်နိုင်ကဆက်ပြီးပြောပြပေးပါမယ်ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံကိုနှစ်ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးဆူရှမာဆွာရက်ဟာတနင်္ဂနွေနေ့ကပြုလုပ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအေဟ်မိုဟာမက်အာလီနဲ့နှစ်နိုင်ငံရေးရာဆွေးနွေးပွဲအတွင်းရိုဟင်ဂျာအရေးနဲ့ပတ်သက်လို့အိန္ဒိယအစိုးရရဲ့သဘောထားကိုသူမိန့်ခွန်းမှာထည့်သွင်းပြောကြားသွားပါတယ
်။ India is deeply concerned at the situation in Rakhine State of Myanmar. We have urged that the situation be handled with restraint.
မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေကိုအိန္ဒိယအနေနဲ့အလွန်ပဲစိုးရိမ်မကင်းဖြစ်မိပါတယ်။အခြေအနေကိုထိန်းသိမ်းသိမ်းသိမ်းနဲ့ကင်တွယ်ဖြေရှင်းဖို့နဲ့ဒေသခံတွေရဲ့လူမှုဘဝဖူလုံရေးကိုထည့်စဉ်းစားဖို့အိန္ဒိယအစိုးရကတိုက်တွန်းထားပြီးပါပြီ
။ဒါ့အပြင်ဒုက္ခသည်တွေနေရရင်ပြန်နိုင်ရေးနီးလန်းကသာဘင်္ဂလားဒေ့ရှ်မှာဖြစ်နေတဲ့ရိုဟင်ဂျာဒုက္ခသည်အကြက်အတဲကြီးကိုဖြေရှင်းနိုင်မှာဖြစ်တယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးကအခုလိုပြောပါတယ်
။ Friends, it is clear that normalcy will only be restored with the return of the displaced persons.
ဒီခိုင်းပြည်နယ်ကိုဒုက္ခသည်တွေပြန်နိုင်မှသာအခြေအနေတွေဟာငိုပုံမှန်အတိုင်းပြန်ရောက်ရှိမှာဖြစ်ပါတယ်။ကျမတို့အမြင်မှာလေရခိုင်ပြည်နယ်ကအခြေအနေကိုရေရှည်ဖြေရှင်းတဲ့နေရာမှာလူမှုစီးပွားရေးနဲ့အခြေခံအဆောက်အုံအလေးအမြန်တိုးတက်မှုကသာအဲ့ဒီမှာနေထိုင်ကြတဲ့လူမှုအတိုင်းအဝိုင်းအားလုံးအပေါ်မှာအပြုသဘောဆောင်တဲ့အကျိုးသက်ရောက်မှုတွေရှိစေမှာဖြစ်ပါတယ်
။အိန္ဒိယအစိုးရအနေနဲ့လည်းရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်နည်းပညာနဲ့ငွေကြေးအကူအညီတွေပံ့ပိုးပေးနေတယ်လို့သူကပြောပါတယ်။ဒါအပြင်ရခိုင်ပြည်နယ်ပဋိပက္ခဖြေရှင်းဖို့ကိုဖီယာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအကောင့်ထယ်ဖော်မှုကိုလည်းအိန္ဒိယအစိုးရကထောက်ခံအားပေးကြောင်းဆူရှမာဆွာရက်ကပြောဆိုခဲ့တဲ့အပြင်ဩဂုတ်လ25ရက်နေ့နောက်ပိုင်းဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့တိမ်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အထူးစီစဉ်ချမှတ်ပြီးပံ့ပိုးပေးခဲ့တယ်လို့လည်းသူကအခုလိုပြောပါတယ
် In more recent times we had launched operation insaniyat in September.
ဒီခိုင်းပြည်နယ်ကထွက်ပြေးလာတယ်။တိတ်နေချီတဲ့ဒုက္ခသည်တွေအတွက် Cox Bazar မှာခိုလှုံဖို့အမိုးကားတွေတိဆောက်ပေးရေး Bangladesh အစိုးရရဲ့ကျိုးပန်းအားထုတ်မှုကိုထောက်ပံ့နိုင်ဖို့ September လမှာအိန္ဒိယအစိုးရအနေနဲ့လူသားချင်းစာနာမှုအကူအညီပေးရေးအထူးအစီအစဉ်ချမှတ်ပြီးအကောင့်ထဲပေါ်ဆောင်ရွက်ခဲ့ပါတယ်။ဒီအစီအစဉ်ကနေရိုဟင်ဂျာဒုက္ခသည်၃သိန်းအတွက်လိုအပ်တဲ့စံစီစာတကြားလက်ဖက်ရုပ်နှုတ်မှုတ်စက်ပြံနဲ့ခြံအောင်တွေကိုဒေသဆိုင်ရာဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကတဆင့်လှူဒါန်းခဲ့ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AH မိုဟာမက်အာလီကလည်းသူတို့အပေါ်ဝင်တော့ဝင်ဖို့အဖြစ်ကြားရောက်လာတဲ့ရိုဟင်ဂျာအကျက်အတဲနဲ့ပတ်သက်လို့မြန်မာအစိုးရကိုအိန္ဒိယအနေနဲ့ဝိုင်းဝန်းဖိအားပေးဖို့နှစ်နိုင်ငံရေးဆွေးနွေးပွဲမှာအခုလိုတိုက်တွန်းခဲ့ပါတယ်
။ We were happy to be reassured that India would continue to support the humanitarian cause.
ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေဆက်လက်ပံ့ပိုးပေးသွားမယ်အကြောင်းအိန္ဒိယနိုင်ငံဘက်ကထားလောင်းပြောဆိုမှုအတွက်ကျွန်တော်တို့ဝမ်းသာမိပါတယ်။ရိုဟင်ဂျာတွေအတွက်လူသားချင်းစာနာမှုအကူအညီတွေထောက်ပံ့ပေးတာကိုလည်းဘင်္ဂလားဒေ့ရှ်ကကျေးဇူးတင်ပါတယ်။နောက်ထပ်ကျွန်တော်တို့အိန္ဒိယအစိုးရကိုတိုက်တွန်းချင်တာကရိုဟင်ဂျာဒုက္ခသည်အားလုံးသူတို့နေရရင်ကိုလုံလုံခြုံခြုံပြန်နိုင်ရေးအပါအဝင်ရိုဟင်ဂျာအရေးကိုငြိမ်းချမ်းတဲ့နည်းလမ်းနဲ့အဖြေရှာဖို့မြန်မာအစိုးရကိုဖိအားပေးဖို့ဖြစ်ပါတယ်
။သူရဲ့ခီးစဉ်အတွင်းအိန္ဒိယနိုင်ငံသားဝန်ကြီးဆူရှမာဆွာရက်ချာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်မနစ်ကသွားရောက်ခဲ့တဲ့အိန္ဒိယချစ်ကြည်ရေးခီးစဉ်ရလဒ်ကိုအကောင့်ထည့်ဖော်ဖို့လည်းဆွေးနွေးခဲ့ပါတယ်ရှင်။
မှန်ကျေနပ်ပြောပြခဲ့တာပါရှင်အခုမြန်မာဒီမိုကရေစီရေဆွေးနွေးခန်းကိုနာဆင်ကြရပါမယ်အခုလ9ရက်ကနေ12ရက်ထိအချိန်20မြောက်ကုလသမဂ္ဂလူငယ်ညီလာခံကိုမြန်မာနိုင်ငံကိုစားပြုတက်ရောက်ခဲ့သူကိုဇွဲပြစ်ချိုးဟာမြန်မာနိုင်ငံထဲမှာ Care for the Needs ပရဟိတအဖွဲ့ကိုတည်ထောင်သူဖြစ်သလိုမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီကပညာရေးနဲ့ကျန်းမာရေးအစီအစဉ်တွေမှာလည်းအခါအားလျော်စွာပါဝင်ကူညီနေသူဖြစ်ပါတယ်ရန်ကုန်စစ်တပ်သို့တက်ဘွေရထိုင်းနိုင်ငံ Stanford International University က MBA ဘွေရလူငယ်တယောက်အနေနဲ့ကုလသမဂ္ဂကကြီးမှုကျင်းပတဲ့လူငယ်ညီလာခံကိုတက်ရောက်ခွင့်ဘလို့ရခဲ့တယ်လဲဆိုတာနဲ့အတူပြည်တွင်းမှာလူမှုအကျိုးပြုလုပ်ငန်းတွေဆောင်ရွက်ခဲ့ပုံနိုင်ငံတကာနဲ့ချိတ်ဆက်မိအောင်လူမှုကွန်ရက်ဆောင်ရွက်နာတွေအသုံးပြုပုံကိုဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီအရေးဆွေးနွေးခန်းမှာတင်ပြထားပါတယ်ရှင်ဆွဲပြေကျိုးကုလသမဂ္ဂညီလာခံကိုလာပြီးတော့တက်ကဒီလိုညီလာခံတက်ခွင့်ရဖို့အတွက်ကိုဘယ်လိုသတ်မှတ်ချက်တွေရှိလဲရှင်ပြိုင်မှုနဲ့ဘယ်လိုအရေးချင်းတွေလိုအပ်လဲဆိုတာကိုပြောပြပေးပါလား
ပထမဆုံးတစ်ခုကတော့သူ့ရဲ့မိကုန်းတွေကိုဖြေရပါတယ်ဒီအဖွဲ့အစည်းကနေနေတဲ့မိကုန်းတွေပေါ့အဲမိကုန်းတွေကတော့ပြီးခဲ့တဲ့နှစ်တည်းတုန်းကမင်းကမင်းရဲ့ရက်ရွာအတွက်မင်းရဲ့နိုင်ငံအတွက်ဘာတွေများလုပ်ခဲ့ပြလဲနောက်တစ်ခုကမင်းရဲ့ရက်ရွာမှာမင်းရဲ့ပတ်ဝန်းကျင်မှာစိန်ခေါ်မှုတွေအခက်အခဲတွေကပါရရှိမယ်ဒါတွေကိုမင်းဘယ်လိုကြော်သွားခဲ့တယ်လဲဒီလိုမျိုးမိကုံးလေးတွေရှိတယ်နောက်တစ်ခုကတော့မင်းရဲ့တက်တူပါပဲဖြစ်ဖြစ်ဒါမှမဟုတ်အဖွဲ့အစည်းရပဲဖြစ်ဖြစ်ပြင်ရှားတဲ့အတိမတ်ပြည့်မှုတွေစုတစိတ်တွေပေါ့အောင်မြင်မှုတွေအဲ့လိုမျိုးတွေကိုရှင်းလင်းဖော်ပြပြီးပါဆိုပြီးတော့မိကုံးနေရာတော့ဖြေရပါတယ်နောက်တစ်ခုကပါလဲဆိုရင်မင်းကဘာကြောင့်ဒီပွဲကိုတက်ချင်တာလဲဒီပွဲတက်ပြီးရဲ့အခါကျရင်မင်းရဲ့ကျေးရွာအမင်းဘလို့ကြောင်းလဲပုံမင်းစူးစမ်းမယ်နောက်တစ်ခုကမင်းရဲ့အနာဂတ်အစီအစဉ်လေးပေါ့အဲ့ဒါလေးကိုကျွန်တော်တို့ဒီအစီအရေးတင်ရတယ်ခင်ဗျာ
ဟုတ်ဘလောက်များလဲအစီအရေးရတယ်ဆိုတော့
တချို့အစီအရေးတွေကတော့350လောက်ရှိတယ်တချို့အစီအရေးတွေကတော့စလုံးကြီး900ပေါ့အဲ့လိုမျိုးတတ်မှတ်ထားချက်တွေတစ်ခုနဲ့တစ်ခုကတော့မတူပါဘူးခင်ဗျာဟိုခုနကပြောတဲ့ဒီစုတွေနောက်အောင်မြင်မှုတွေအဲ့ဒါမျိုးကြီးတဲ့အခါမှာဟိုကရေးပြီးတဲ့အခါကျတော့နောက်မှာတက်တွေတစ်ခုခုပေါ့ပြန်ပြီးတော့လိုက်ရပါတယ်ဥပမာကျွန်တော်ကဒီ2014ခုနှစ်ဒီဇင်ဘာမှာပြုလုပ်တဲ့ ASEAN မတန်ဆန်းလူများဖိုရမ်မှာအကြောင်းဝင်ဆရာဝန်အနေနဲ့ကျွန်တော်လုပ်ခဲ့ပါတယ်။အဲ့ခါကျတော့ ASEAN အတွင်းမှုချုပ်ကနေပြီးတော့ကျွန်တော်ကိုလက်မှတ်ထိုးပြီးတော့ရေးထားတဲ့ဒီ appreciation document ပေါ့ volunteering recognition ဒီလိုမျိုးစာရွက်စာတမ်းမှာကျွန်တော်လက်ထဲမှာရှိပါတယ်။အဲ့တော့ဒီလိုမျိုးတခုကတခုပြောလိုက်ပြီဆိုလို့ရှိရင်အဲ့ဒီဟာကမှန်ကန်ကြောင်းအနောက်ဘက်ကနေအသက်တည်ဆန်းချက်တွေနဲ့အဲ့လိုစာရက်စာတိုင်းတွေနဲ့ကျွန်တော်တင်ပေးရပါတယ်။
အဲ့တော့စုစုပေါင်း essay ဘယ်နှခုရေးခဲ့ရလဲ
။အဲ essay ကတော့စုစုပေါင်း6ပုဒ်လောက်ရေးခဲ့ရတယ်ခင်ဗျာဒီပွဲတက်ဖို့
။ဘယ်အရေးအချင်းတွေကြောင့်เนาะအများတဲ့ကနေပြီးတော့ရွေးချယ်ပြီးတော့တက်ခွင့်ရခဲ့တယ်လို့ထင်လဲ
။တခုကတော့ကျွန်တော်ပြီးခဲ့တဲ့အလုပ်တွေကိုကျွန်တော်ကောင်းကောင်းမွန်မွန်ရေးနိုင်ခဲ့တယ်လို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်က2013ခုနှစ်ကျောင်းပြီးကစား bo ai chain law kare ka di ne ri ma NLT National Health Network ne pu paw myo myama nangyan anan pya ma di sei pu daw mu ri lou daw myo ri shi ba de ma kwa lo naw than da ben a lo myo bo naw ta cha phwe chi ne paw myo india mai thi da san yin wa nangyan taw taw myan myan ma chano di sei pu daw mu lo ngan ni paw win saw ya khe ya shi ba de naw ta khu ga 2013 ku ne ka di be sa pi lo 2015 ku ne october a thi bo 3 ne law naw time ma pinya twa ma tin kin a thi ko nld pinya yi kon yan ma yuwa de la ba da wo sei dan ni wo tin pi de sia che de naw lou khe ba de a ra yi shi ba de naw ta khu ga tabaw pa win chin ne sai ne u ma tip pin site da ro ba ro lu ne le ji ya bo a lu myu yi ne le a phwe chi yin ne paw mi yo chano lou saw nge da yi shi ba de naw pai ma ro a chein chat ya pi de a kha ja ro chano di 2013 ခုနှစ်မှာပဲအမေရိကန်ဓမ္မရဟောင်းဂျမီကာတာကမြန်မာနိုင်ငံကိုလာပြီးတော့သူ့ရဲ့ကာတာဖောင်ဒေးရှင်းကိုလိတ်ဆက်တဲ့ပွဲပေါ့ပတ်ဂရာရဲ့ဟိုတယ်မှာလုပ်ပါတယ်အဲပွဲကိုလည်းတက်ရောက်ခွင့်ရခဲ့ပါတယ်နောက်ပိုင်းအမေရိကန်ဓမ္မရဟောအိုဘားမာသူကမြန်မာနိုင်ငံကိုလာတဲ့အခါမှာဒီအရှိတောင်အရှလူငယ်ခေါင်းဆောင်မှုအစီအစဉ်ပေါ့ YC လို့ခေါ်ပါတယ် Young Southeast Asia Leadership Initiative ပါအဲ့ဒီပွဲမှာလည်းဓမ္မရဟိုဘားမာနဲ့တွေ့ဆုံဝင်ရခဲ့ပါတယ်အဲ့တော့ဒီဟာတွေကိုကျွန်တော်ကောင်းကောင်းမွန်မွန်ပြန်ပြီးတော့ achievement တွေမှာကျွန်တော်ပြန်ခဲ့တယ်။ပြီးတဲ့အခါကျတော့နိုင်ငံကသွားတဲ့အခါမှာဟာလေးတွေပြန်ပြီးတော့တုံးတယ်ပေါ့။ကိုကဒီပွဲတွေတက်ခဲ့တယ်။ကိုကအခုရရွာအတွက်ပညာရေးကျန်းမာရေးပေါ့။နောက်ဒါပါတဘာဝပဝင်းချင်းအဲ့လိုမျိုးလုပ်ငန်းလေးတွေမှာလုံဆောင်နေတယ်။ဒါကြောင့်မို့လို့ဒီပွဲကိုတက်ရောက်ချင်ပါတယ်။ဒီပွဲကိုတက်ရောက်ချင်အားဖြင့်ကျွန်တော်ဟာနိုင်ငံကနဲ့ပို့ပြီးတော့လူငယ်တွေနဲ့ချိတ်ဆက်မှုတွေရလာမယ်။အဲ့ဒါဆိုလို့ရှိရင်သူတို့နိုင်ငံမှာအောင်မြင်အောင်လုပ်နေတဲ့စီမံကိန်းတွေကိုလေ့လာပြီးတဲ့အခါကျတော့သူတို့မေးညံပြီးတော့ကိုယ်နိုင်ငံမှာပြန်ပြီးတော့အသုံးချနိုင်မယ်။အခုလက်ရှိအခြေအနေကတော့ဝါသနာရှင်အဆင့်အကျော်တန်းအဆင့်အဲ့လိုမျိုးဖြစ်နေတယ်။တကယ်လို့ဒါဒီလိုမျိုးမိသားစုမျိုးတက်ခွင့်ရမယ်။မင်းတို့ရဲ့training တွေကိုရမယ်ဆိုလို့ရှိရင်တော့ငါကပုံမကောင်းမှုပြီးတော့ငါရဲ့စွာအတွက်ပို့ပြီးတော့အကျိုးပြုနိုင်တဲ့လူဖြစ်လာနိုင်တယ်ဆိုတဲ့အကြောင်းအရာတွေကိုကျွန်တော်ရေးသားခဲ့ပါတယ်။အဲ့ဒါကြီးကြောင့်ရတယ်လို့ထင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့အဲ့လိုသူကုလသမဂ္ဂရဲ့လူငယ်ညီလာခံကိုလာတက်တဲ့အချိန်မှာပေါ့နော်ကိုဇွဲပြည့်ဖြူကနယူးယောက်မှာရှိနေတယ်တခြားညီလာခံလေးတွေကိုလည်းတွားတက်ခဲ့တယ်လို့သိရပါတယ်အဲ့ဒီညီလာခံတွေကိုကြတော့ကဘလို့အဆက်အသွယ်နဲ့တက်ခဲ့တာလဲ
ညီလာခံဆိုတာထက်သူကအလုံယုံဆွေးနွေးပွဲကြီးတွေပါအဓိကကတော့ကျွန်တော် online ကနေရှာတွေ့ရပါ online မှာက Facebook တွေရှိရဲနောက်တစ်ခုကနောက် Twitter တွေရှိရဲနောက် Instagram တွေရှိရဲဒီကနေသိတယ်အာ opportunities ကိုရှာပါရင်တော့ Facebook မှာဆိုလို့ရှိရင် good opportunity ဆိုတော့ဒီ Facebook page တွေတခုရှိရဲ i page ကနေပြီးတော့တော်တော်များများဒီလူငယ်တွေအတွက်ဖွင့်လန်းနေဖို့သူတို့ဝင်ညှပ်ပေးလေးရှိရဲအဲဒီ founder ကလည်းဒီ Osma Beno ဆိုတဲ့ Bangladesh ကဟိုလူငယ်တယောက်ပေါ့သူကလည်းဒီ Elizabeth ဘီမာရဲ့ Queen Jan Leader Award ကိုရထားတဲ့သူပါဟုတ်ကျွန်တော်နဲ့ဒီအိန္ဒိယမှာလည်းသူနဲ့ဒီကမ္ဘာလူငယ်ညီလာခံနှစ်နှစ်က2016လို့မှာတက်တော့သူနဲ့လည်းတွေ့ဘူးပါလေခင်ဗျာဟုတ်အဲသူ့ရဲ့ youth opportunity ဆိုတဲ့ site ကတော်တော်လေးကိုပြည့်စုံတယ်ပြီးတော့ဟိုကမ္ဘာမှာဒီမှာ Netherlands ကဘာပွဲရှိနေပြီအဲတော့ US ကဘာပွဲရှိနေပြီဂျပန်မှာတော့ဘာပွဲလုပ်မယ်အဲအဲ့ဒါလေးတွေသူတို့ page ကနေပြီးတော့တင်ပေးတာရှိပါတယ်ခင်ဗျာဟုတ
်အခုဒီကုလသမဂ္ဂလူငယ်ညီလာခံကိုလည်းအဲ့ဒီ site ကနေပြီးတော့ပဲကိုဆွဲတွေ့ခဲ့တယ်သဘောလား
အဲအဲ့လိုတော့မဟုတ်ပါဘူးခင်ဗျာအခုဒီပွဲကိုကြတော့ပြီးခဲ့တဲ့မနစ်က2016November မှာကျွန်တော်အိန္ဒိယနိုင်ငံ New Delhi မှာပြုလုပ်ခဲ့တဲ့ကမ္ဘာလူငယ်ညီလာခံကိုကျွန်တော်သွားတက်ခဲ့တယ်။အဲဒီမှာငက်ကွက်ပေါ့ချိတ်ပြီးရဲ့အခါကျတော့အဲဒီမှာကမ္ဘာလူငယ်ညီလာခံကိုတက်ခဲ့တဲ့ delegate တယောက်ကပြောတဲ့အတွက်ကြောင့်မလို့ကျွန်တော်ဒီဟာကိုရှောက်ဖြစ်သွားတာပါခင်ဗျာ။နောက်တစ်ခုကစလုပ်ဖြစ်တာကတော့တကယ်ချင်းက New York မြို့မှာရှိတဲ့အခါကျတော့သူကနေပြီးတော့ New York ရဲ့ဒီဗဟိုပန်းရံကြီးပေါ့ Central Park မှာဟာ Exxon ဆိုတဲ့ဒီကမ္ဘာကျော်အဆိုတော်ကဒီအခါမဲ့ဒေဂျီတာပြောပြပေးရှိတယ်။အဲအဲ့လိုမျိုးမင်းနယူးယောက်လာလို့ရှင်ရင်ဒါမျိုးတွေနဲ့သွားနာထောင်လို့ရတယ်ဆိုတာမျိုးပြောတော့ကျွန်တော်စိတ်ဝင်စားသွားတယ်။အဲ့ခါမှာဘယ်လိုမျိုးဟိုအဖွဲ့အစည်းတွေနဲ့ဟိုဘယ်လိုမျိုးအလုပ်ရုံဆွေးနွေးပွဲလေးတွေတက်လို့ရမလဲ။ဟိုဥမာဒီကဘာကျော်အစိုးရရဲ့ဒေဂျီတာပွဲအစီအစဉ်တွေရှိသလား။ပုံမှန်အားဖြင့်ဆိုလို့ရှင်ဒါမျိုးကငွေကြေးမြောက်များစွာတုံးပြောမှတက်ရောက်ရတဲ့အစီအစဉ်မျိုးပေါ့။ဒါပေမဲ့သူကနေပြီးအခမဲ့ချော်ပြပွဲလေးဆိုတော့ဒီဟာကိုသွားတက်နိုင်မလားအဲ့ခါမှာဆက်ဆက်ပြီးတော့ကျွန်တော်တွေးမိတာကအခမဲ့ချော်ပြပွဲလုံးမယ်ဆိုလို့ရှိရင်ဒီတိုင်းလုပ်လို့မရဘူးခွင့်ပြုမိတ်နေတောင်းရမယ်ခွင့်ပြုမိတ်နေကဘယ်သူရှိရဖြစ်နိုင်တယ်လဲဆိုတော့ကျွန်တော်ဆက်ဆက်ပြီးတော့စဉ်းစားတယ်အာဒါဆိုရင်မြို့တော်ဝင် ကဖွင့်ပြတာဖြစ်နိုင်မလားအဲ့ဒါဆိုရင်မြို့တော်ဝင်ရုံးမှာဘယ်သူလုံနေတယ်လဲအစားတစ်ချင်ဆက်ဆက်ပြီးတဲ့အခါကျတော့မှအဲ့ဒီနယူးယောက်မြို့တော်ဝင်ရုံးမှာလုံနေတဲ့လူတွေဒါမျိုးရှိတာစားတစ်ချင် Facebook ကနေလည်းရှာတယ်တခါဒီမှာအမေရိကန်တွေက Twitter သုံးတာလည်းများတဲ့အခါကျ Twitter ထဲမှာလည်းလိုက်ရှာတယ်ဘယ်သူကတော့ဖြစ်ဒီမြို့တော်ဝင်ရုံးမှာလုံနေတယ်စားတစ်ချင်နောက်ဆုံးမှာတော့အဲ့မြို့တော်ဝင်ရုံးမှာလုံနေတဲ့ဒီအရာရှိတဦးပေါ့သူကနေပြီးတော့ဘယ်ပွဲကြီးဘယ်ပွဲကြီးမှာဘယ်အဖွဲ့စည်းနဲ့သူရဲ့လိပ်စာပေါ့ဘယ်အဖွဲ့စည်းရဲ့လိပ်စာအဲ့လိပ်စာအတိုင်းသွားပြီးတော့ဆက်သွယ်လို့ရတယ်ဆိုတဲ့ဟာမျိုးလေးကိုကျွန်တော်တွေ့ခဲ့ပါတယ်အဲ့ရနေတစ်ဆင့်ချိန်တာပါကိုလံဘီယာတက္ကသိုလ်မှာသွားပြီးတော့လေးလာတဲ့ဟာကြောင့်ကိုလံဘီယာယူနီဗာစီတီဆိုပြီးတော့ကြိုက်ပြီးတော့မှတက္ကသိုလ်ရဲ့စာမျက်နှာမှာစာရင်းပေးရတယ် registration လုပ်ပြီးတော့မှသူတက်မှတ်ထားတဲ့ရက်တက်မှတ်ထားတဲ့အချိန်တွေမှာသွားပြီးတော့ဒီတက္ကသိုလ်အကြောင်းလေ့လာတာပါတွေ့ပွဲတက်ခဲ့တာကတော့နယူးယောက်မြို့တော်ပညာရေးဌာနပေါ့ NYC Department of Education သူနဲ့လုပ်တဲ့ဒီဟိုအလုပ်ရုပ်ဆွေးနွေးပွဲပေါ့အဲ့ဒါမျိုးလေးတက်ဖြစ်ခဲ့ပါတယ်ခင်ဗျာ
နောက်တစ်ခုကပေါ့နော်ကိုဇွဲပြည့်ဖြူကျွန်မအင်တာဗျူးလုပ်တော့ငါဒီသတင်းဆောင်မကို Facebook မှာတင်တဲ့အခါမှာကြည့်ရှုတဲ့သူတွေလည်းတင်းနဲ့ကြော်ပြီးတော့ရှိခဲ့ပါတယ်မှတ်ချက်ပေးတဲ့သူတွေလည်းအများကြီးတယ်မှာတယောက်ကတော့ဘက်ခရိုနီယာသားသမီးတဲ့လို့ဝင်ပြီးတော့မေ့သွားပါတယ်ဆိုလိုတာလူတွေရဲ့စိတ်ထဲမှာပေါ့နော်ဒီလိုနိုင်ငံရဲ့ခြားကိုသွားနိုင်တယ်ဒီလိုအပွဲမျိုးတွေကိုတက်နိုင်တယ်ဆိုရင်ဟိုအနာရရတဲ့သူဒါမှမဟုတ်ရင်တန်းကြွယ်တထေးကြီးတွေမှသာဟိုအလန်းမှီနိုင်တယ်ဆိုတော့ဟာမျိုးပေါ့နော်အဲ့တော့တာမန်မိသားစုကမွေးဖွားလာတဲ့လူငယ်တွေအနေနဲ့ဒီလိုအခွင့်အရေးရဖို့အတွက်အခွင့်အရေးတွေရှိသလားဟာငွေရေးကြေးချမ်းသာမှအာဏာရှိမှဒီလိုအခွင့်အရေးမျိုးကိုရနိုင်သလားကိုစောပြည့်ပြိုးဘယ်လိုထင်ပါလဲ
ကျွန်တော်ကတော့ဒီပွဲတက်ဖို့အတွက်ပညာအရေးချင်းနေပြီးရဲ့ခါကြခုနကကျွန်တော်ပြောထားခဲ့တဲ့ကိုရက်ရွာအတွက်ပါရီလုပ်ခဲ့တယ်လေသူတို့ပြောချင်တာကအရင်တော့ကကိုရဲ့ရက်ရွာမှာတစ်ခုခုကိုပြောင်းလဲနိုင်တဲ့သူပေါ့ပြောင်းလဲခဲ့တဲ့သူအဲဒါမျိုးတွေကိုသူတို့လိုချင်တယ်ဒီလိုမျိုးလူမျိုးကိုလက်ခံလိုက်မှသာနေသူတို့ပွဲတက်ပြီးသွားတဲ့အခါမှာနောက်တစ်ချိန်ကျလို့ရှိရင်ဒီလူငယ်ဟာသူ့ရဲ့တဝန်းကျင်သူ့ရဲ့နိုင်ငံအတွက်ပြောင်းလဲမှုတစ်စုံတစ်ရာလုပ်ပေးမယ်ဆက်လက်လှုပ်ဆောင်သွားမယ်လူတို့သူတို့စားကြပါတယ်အဲ့တော့ကျွန်တော်ဒီပွဲတက်တာကငွေကြေးတစ်စုံတရာဘယ်သူစီရမှယာယူတာမျိုးမရှိပါဘူးကျွန်တော်မိဘတန်ဖိုးမှုရှိခဲ့ပါတယ်ဒီရဲ့အခါကျတော့ကျွန်တော်ကိုယ်ပိုင်ကျွန်တော်ဝင်ဝင်နဲ့ဟိုညီလာခံမျိုးတက်နိုင်တဲ့အနေအထားမျိုးမှာရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တက်တာပါ
အဲ့တော့ဆိုလိုတာကကိုတကယ်လို့ကို့မှာသာဟိုဒီလူမှုရေးအကျိုးပြုလုပ်ငန်းတွေအကျိုးပန်းအားထုတ်မှုမရှိခဲ့ဘူးဆိုရင်ခရိုနီပဲဖြစ်ဖြစ်ခရိုပြာပဲဖြစ်ဖြစ်အလားတန်းကြွတထေးပဲဖြစ်ဖြစ်အာနာယသာသမီပဲဖြစ်ဖြစ်တက်ရောက်ခွင့်မရှိဘူးဆိုတဲ့အဓိပ္ပာယ်ပေါ့နော
်ဟုတ်ကဲ့ရဖို့တော်တော်ခက်ခဲပါလိမ့်မယ်ဟုတ်တော့ဘာဖြစ်လို့လဲဆိုတော့ဥမာစီးပွားရေးလုပ်ငန်းနဲ့ပတ်သက်တဲ့ညီရခံမျိုးဆိုရင်တော့ဟိုရကောင်းရပါလိမ့်မယ်အခုဟာကကုလသမဂ္ဂမှာလုပ်တဲ့ပွဲမျိုးဖြစ်တယ်နောက်တစ်ခုကကျွန်တော်ကိုယ်တိုင်လည်းကိုလံဘီယာတက္ကသိုလ်မှာဒီပကံအကကိုဖြောပြီးခဲ့ရတာရှိပါတယ်။အဲ့ပကံအကကိုဖြောပြီးဖို့အတွက်တော်တော်လေးကိုစူးစမ်းခဲ့ရပါတယ်။ဒီပကံအကအကြောင်းအသေးစိတ်ရေးရတယ်။သူ့ရဲ့ဖော်ပြချက်တွေပေါ့။တမိုင်းနဲ့ထောင်နဲ့ချီရဲ့ဒီညီမတမိုင်းရောင်းကိုဒါကိုရေးခဲ့ရတာရှိပါတယ်။ပြီးခဲ့တဲ့အခါကျတော့9မိနစ်စာဟိုကိုကထားတဲ့ဗီဒီယိုဖိုင်ကိုလည်းတင်ပြခဲ့ရတာမျိုးရှိပါတယ်။အဲ့ကြောင့်မလို့နောက်ဆုံးကိုလံဘီယာတက္ကသိုလ်ရဲ့တက္ကသိုလ်ဆင်းရဲပေါ်မှာဖြောပြခွင့်ရခဲ့တယ်။အဲသူတို့ရဲ့အဆိုအရတော့သူတို့ဟိုဒီ12ယောက်ကိုပဲရွေးတယ်လို့သိရတယ်။ဒီဟိုရှောက်ထားတဲ့လူတွေကပေါ့ပေါ့အခုလက်ရှိရဲ့노벨ဆုရလူပုဂ္ဂိုလ်18ဦးကနေကတော့အုပ်ချုပ်နေတဲ့တက္ကသိုလ်ဖြစ်တဲ့အခါကျတော့ဒီလူမျိုးဆင်းရဲပေါ်မှာတက်ရောက်ဖို့ကတက်ရောက်ပြီးတော့ဖြောပြခွင့်ရဖို့ကတော်တော်လေးကိုခက်ခဲပါတယ်။အခုမှသာအရေးချင်းတစ်စုံတရာရှိမယ်ဆိုလို့ရှိရင်ဟိုစူးစမ်းပါစူးစမ်းရင်တော့လူငယ်တွေကဖြစ်နိုင်ပါလား
ဟုတ်ကဲ့ကိုစောပြည့်ပြည့်စုံတလောက်လည်းဖြစ်သွားပါပြီကျေးဇူးတင်ပါတယ်နော
်ဟုတ်ကဲ့ပါခင်ဗျာ
မြန်မာဒီမိုကရေစီရေးဆွေးနွေးခန်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ
ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ရှင်တနင်္လာနေ့မနက်ဖြန် VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ23ရက်မနက်9နာရီတိနာဆင်ကြရမယ့်စီစဉ်တွေကိုလိုင်းဒိုမီတာ3240နဲ့49ဒီဂရီပဲတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်တွေထဲမှာမြန်မာပြည်ကပေးစာအခမ်းအနားကိုအရင်ဆုံးနာဆင်ရမှာဖြစ်ပြီးဘူးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်မှာတော့
ဆူရတဲ့တပ်မတော်ဘက်ကနေငြင်းငြင်းလုပ်ငန်းစဉ်အကောင့်တွေဖော်ရမှာ NCA လက်မှတ်လာထိုးဖို့လာထိုးတဲ့စီမှာတော့ဘသူတွေထိုးလို့ရတယ်ဘသူတွေကတော့ထိုးခွင့်မပေးဘူးဆိုတဲ့
ငင်းချမ်းရေးရှေ့မတိုးနောက်မဆုတ်ဖြစ်နေသလားဆိုတဲ့ကောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးထားတာကိုနားဆင်ရပါမယ်အစီအစဉ်နောက်ပိုင်းမှာတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်အခုရင်ဆုံးတော့မအေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရောင်းမယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်စာတွေရေးလာကြတဲ့တော်ရရှင်တွေရဲ့စာတွေမှတ်ချက်တွေကိုဝင်းမျှပေးကြပါမယ်။ကျမတို့ VOA ကရေဒီယိုကရုပ်မြင်သံကြားအစီအစဉ်မှာရထုတ်လွှင့်ပေးနေတဲ့ EDM American EDM အသုံးအနှုန်းများအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုကြည့်ရှုပြီးတော့ရေးလာတဲ့တော်ရရှင်တယောက်ကသူကတော့ကျမတို့မကြခင်ကတင်ဆက်ပေးသွားတဲ့မြန်မာနိုင်ငံရေးလောကဆိုင်ရာ EDM အသုံးအနှုန်းများဆိုတဲ့သင်ခန်းစာကိုနားဆင်ပြီးတော့သူကရေဒီယိုနဲ့ဖုန်းတဲ့က EDM အစီအစဉ်အားလုံးကိုနှစ်ချိုက်ရပါတယ်ဆိုပြီးတော့တိဟာကြီးဆိုတဲ့တော်ရရှင်ကျေးဇူးတင်ကြောင်းရေးလာပါတယ်နောက်တော့ရှင်ဥတာနုကတော့တင်းင်းရေ TV မဂ္ဂဇင်းအစီအစဉ်ကိုကြည့်ရှုပြီးတော့ဘာသတင်းမဲ့ဖြစ်ဖြစ်သတင်းရရင်တော်ပါပြီတဲ့ဒီသတင်းဟုတ်တယ်မဟုတ်ဘူးမှန်တယ်မမှန်ဘူးဆိုတာနားထောင်သူဆုံးဖြတ်ပါလိမ့်မယ်ဆိုရရေးလာပါတယ်ကျွန်တော် VOA ရုပ်မြင်သံကြားစနေမဂ္ဂဇင်းအစီအစဉ်မှာထုတ်လွှင့်ပေးတဲ့မဲရော်စေကန်တဲ့လှုပ်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့တွေးဆမိမြန်ကန်ထိုင်းနိုင်ငံမဲဆောက်မြို့မှာရှိတဲ့မဲရော်စေကန်းကိုဥဆောင်ပြီးတော့တည်ထောင်တဲ့ဒေါက်တာစင်တီယာမောင်နဲ့ကျမတို့ VOA မြန်မာပိုင်းကဒေါက်ခင်မျိုးသက်မဲဆောက်မြို့မှာတွားပြီးတော့တွေ့ဆုံမေးမြန်းခန်းကိုတင်ဆက်ပေးခဲ့တာကိုတော့တောင်ကြီးမျိုးကကိုမျိုးမင်းကစင်နာကိုနားလည်ပါတယ်လူမျိုးမရွေဘာသာမရွေကုသပေးတဲ့အတွက်အရန်သဘောကျပါတယ်ဆိုပြီးတော့ရေးလာပါတယ်ရှင်အောင်ကွန်ဆိုတဲ့တော်ရရှင်ကတော့ဒီကျမတို့ VOA မြန်မာပိုင်းကနေအစီအစဉ်လေးတစ်ခုထုတ်လွှင့်ပေးပါဆိုပြီးတောင်းဆိုလာပါတယ်သူကတော့ရွှေပြောင်းမြန်မာရေးအတွက်သတင်းကိုထုတ်လွှင့်ပေးပါလို့ VOA ကိုတောင်းဆိုပါတယ်တဲ့နောက်ထပ်ကချင်းပြည်နယ်ဗမော်ခရိုင်ကရေးလာတဲ့တော်ရရှင်လန်လေးဆိုတဲ့တော်ရရှင်ကလည်း VOE ကိုစာရေးစမှာလေဘယ်ကိုပို့ရမလဲဆိုပြီးရေးလာတာပ
ါမင်္ဂလာပါ VOE ဝိုင်းတော်သားများအားလုံးကိုစိတ်တပြားရှင်လန်းကြပါစေလို့ဆုတောင်းလိုက်ပါတယ်ကချင်းပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်မန္တာအုပ်စုနေလန်လေးဖြစ်ပါတယ် VOE Radio အစီအစဉ်ကိုလည်းအားရင်အားလို့နားဆင်အားပေးနေပါတယ် Facebook ကနေလည်းကြည့်ဖြစ်ပါတယ်ဒီမှာမေးချင်လို့ပါ VOE ကိုကျွန်တော်စာရေးပြီးတော့ရင်ဖွင့်ချင်တာတွေရှိပါတယ်မျိုးနယ်ရရွာကအဖြစ်ပြက်တွေကိုလည်း VOA ကိုပေးပို့ခြင်းပါတယ်ဘလို့ပို့ရမှလည်းမသိလို့ပါပေးပို့ရမယ့်လိစာလေးရခြင်းပါတယ်အခုရေးတဲ့လိစာကရေးလို့ရပါသလားခင်ဗျာ
ဟုတ်ကဲ့ပါဒီတော်ရရှင်ကိုပြန်ကြားရမယ်ဆိုတော့ကျမတို့စီစာရင်းနိုင်တဲ့လိစာကိုဒီအစီအစဉ်အဆုံးမှာကြေညာပေးပါမယ်နော်ဒါမှမဟုတ်လည်းအခုပို့သလိုပဲ Facebook ပေါ်မှာကျွန်တော်ရင်ဖွင့်ခြင်းပါရဲဆိုပြီးတော့ရေးလာလို့လည်းရပါတယ်နောက်ပြီးတော့ကျမတို့ VOA မြန်မာပိုင်း Facebook စာမျက်နှာကစာရေးပြီးတော့ message ပို့လို့ရတဲ့နေရာမှာလည်းလှမ်းပြီးတော့ရေးလို့ရပါတယ်အဲ့တော့တယ်လီဖုန်းနဲ့အသုံးရတာမလို့တယ်လီဖုန်းပို့ပဲဒီ internet ပို့ပဲကုန်ပါမယ်နော်စာပို့ကတော့ကုန်မှာမဖြစ်ပါဘူးဒါမှမဟုတ်လည်းဒီကျမတို့အစီအစဉ်အနောက်ပိုင်းမှာကြေညာပေးတဲ့လိစာကိုစာထည့်လိုက်လို့ရပါတယ်ရှင်မြန်မြန်ရောက်စေခြင်းနဲ့ဆိုရင်တော့ internet ကအမြန်ဆုံးလို့ပဲပြောချင်ပါတယ်အခုတော့တော်ရရှင်တွေကိုနောက်တိုင်းကြေးလေးတွေနဲ့ကြားဖြတ်ဖြောပြပေးချင်ပါတယ်နော်အခုဒီပတင်းပတ်မှာတော့ Billboard Hot 100နံပါတ်3ချိန်နေတဲ့တခြင်းနဲ့ဖြောပြပေးမှာပါ American Rap ဆိုတော့ Post Malone ရဲ့ Rockstar ဆိုတဲ့တခြင်းကတော့ Rock တခြင်းတစ်ပုဒ်တော့မဟုတ်ပါဘူးဒီတခြင်းရဲ့ပင်နိုင်ရဲ့အဆိုတော့ Rock Malone ကအရင်ကတော့ Congratulations ဆိုတဲ့တခြင်းနဲ့ဇူလိုင်လမှာ Billboard Hot 100စီးရင်ရဲ့နံပါတ်8နေရာကိုသူ့အတွက်အမြင့်ဆုံးဖြစ်နေချိန်ဖူးတာပါဒီတခြင်းကို Republic Records တေးတံတွင်က ထုတ်လုပ်တာဖြစ်ပြီးတော့ဒီဆိုတော့ပို့စ်မလုံးကလည်းကျုံမှုသမျှအမှုပညာရှင်တွေထဲမှာထူးခြားမှုရှိဆုံးအမှုပညာရှင်ပဲဖြစ်တယ်သူရဲ့လမ်းကြောင်းကိုသူပေါ်ဆောင်ရှောက်လန်းနေတဲ့သူဖြစ်တယ်သူရဲ့ပင်ကိုစိတ်ထားနဲ့နေထိုင်သူဖြစ်တယ်လူတယောက်ရဲ့စိတ်ထားမှန်ပုံရှင်းအောင်ညီပုံတွေအားလုံးကလူတယောက်မှာရှိတဲ့ညအရေးအချင်းသူ့မှာအကုန်ရှိတယ်လို့ရပ်ပလစ်ဒေးဒန်တွင်ရေးကွက်ဌ
popping, 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 man, I feel just like a rock star. All my brothers got that gas and they always be smoking like a rock star. When we call up on no, you show up, man, them that's got ties. When my homies pull up on your block, they make that tango grata ta ta. Hey. Switch my whip, came back in black. I'm starting saying, rest in peace, Devon Scott. Hey, close that door, we blowing smoke. She asked me, light a fire like I'm Norston. Hey. Act a fool on stage, probably leave my show in a cop car. Hey. It was legendary through a TV out the window of the montage. On the table, look upon, don't give a damn. Don't your government local. I've been popping, popping, man, I feel just like a rock star. All my brothers got that gas and they always be smoking like a rock star. When we call up on no, and show up, man, them that's got ties. When my homies pull up on your block, they make that tango grata ta ta.
I've been in the hills, superstars, feeling like a pop star. Drinking in it bad, jumping in the pool and I ain't got on no bra. Hit her front or back, pulling on the tracks and now she's screaming out no more. They like savage, why you got a 12 car garage and you only got 6 cars?
Post Malone သီဆိုပြီးတော့ 21 Savage rapper ကအဖြစ်ပြောသီဆိုထားတဲ့ Rockstar ဆိုတဲ့တင်ကိုနားဆင်ခဲ့ကြရပါလောလောဆယ် Billboard Hot 100 Billboard ရဲ့ Hot ဖြစ်ဆုံးတေးတင်စီးရင်မှာနံပါတ်3နေရာကိုချိန်နေတဲ့တင်ဖြစ်ပါတယ်ရှင်နောက်ပိုင်းမှာတော့မြန်မာတင်ချစ်တော်ရရှင်တွေအတွက်မြန်မာတင်လေးတစ်ပုဒ်နဲ့လည်းဖြောပြပေးဖို့ရှိပါတယ်အခုဆက်ပြီးတော့ကျွန်တော်တို့စနေညတိုင်းမှာထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေလံအစီအစဉ်မှာပြီးခဲ့တဲ့တင်ပတ်တုန်းကဝင်ရောက်ဆွေးနွေးမလို့စာရေးလာပြီးတော့ကျွန်တော်တို့အချိန်ကတ်သတ်မှုနဲ့အထက်မှာဖော်ပြလိုက်ရတဲ့စာရေးစာအုပ်ကိုပြောပြပေးချင်ပါတယ်နော်သူ့ရဲ့ဆွေးနွေးချက်ကတော့ဒီ NCA တနိုင်ငံလုံးအပြည့်ခဲ့ရစေရေးစာချုပ်ချုပ်ဆိုခဲ့တာနှစ်နှစ်ပြည့်သွားပြီးတော့အခုလက်မှတ်မထိုးနိုင်သေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေလည်းကြံသေးတာမလို့ဒီ NCA အနာဂတ်အလားလာနဲ့ပတ်သက်ပြီးဆွေးနွေးသွားကြတာကိုဒီတော်ရရှင်က
ဘာသာပေါင်းစုံစုပေါင်းဝတ်ပြုပြီးစုတောင်းနေုံများနဲ့တော့လူမျိုးရေးဘာသာရေးအမုန်းတရားပြန်ပွားနေမှုတွေရပ်တန့်မသွားပေမဲ့အထောက်အကူဖြစ်နိုင်တာတွေလည်းရှိပါတယ်အထူးသဖြင့်နိုင်ငံတကာကတစ်ဖက်သက်ဝေဖန်ဆွဆွဲချက်တွေကိုတံပြန်တက်ရောက်ဆင်းနိုင်ပါတယ်လူမျိုးရေးဘာသာရေးအမုန်းတရားတွေမပြန်ပွားဖို့ဆိုရင်ကြောသားရင်သားမခွဲခြားတဲ့တရားရေးစီရင်မှုစနစ်ကိုအမြန်ဆုံးအကောင်အထည်ဖော်ပြီးတော့တမျိုးသားလုံးအကြောက်တရားခင်းခင်းနဲ့နေထိုင်နိုင်တဲ့တရားဥပဒေစိုးမိုးရေးရှိဖို့လိုတယ်လို့ယူဆမိပါတယ်ဒါအပြင်နိုင်ငံသားတိုင်းရဲ့အခွင့်အရေးနဲ့လွတ်လွတ်လပ်လပ်ကိုယ်ကိုယ်ယုံကြည်ပိုင်ခွင့်ကိုအပြည့်အဝအာမခံချက်ပေးနိုင်တဲ့အခြေခံဥပဒေရှိဖို့လည်းလိုအပ်တယ်လို့ယူဆမိပါတယ်မကြသေးမီတုန်းကရွှေတကုံစီဒီရဲ့ပရဝန်ထဲမှာဖြစ်သွားတဲ့ဖြစ်ရဟာတရားဥပဒေစိုးမိုးရေးညံဖြစ်မှုနဲ့မဟာနသာသနာရေးဝန်ကြီးဌာနတို့ရဲ့ထိရောက်တဲ့အရေးယူဆောင်ရွက်မှုပိုင်းအားနည်းချက်ကြောင့်လို့ပဲယူဆမိပါတယ်။ဒီငုံရောင်းတဲ့အစ္စလမ်ဘာသာဝင်အဖိုးအိုဟာကျမ်းမာရေးချို့တက်နေတဲ့သူတယောက်ဖြစ်တဲ့အပြင်နိုင်ငံသားတယောက်လည်းဖြစ်ပါတယ်။ဒီလိုလူမျိုးတယောက်ကိုသင်ငန်းချုပ်ပြီးတော့အနိုင်ထက်ပြုတာကတော့ဖျားရှင်ရဲ့ဓမ္မတရားတော်ကိုဖျက်ဆီးပစ်ရာကြနေတဲ့အပြင်လူမျိုးရေးဘာသာရေးပြိပခါတွေဖြစ်ပွားအောင်လှုံ့ဆော်ဖန်တီးရာလည်းရောက်နေပါတယ်။သင်ငန်းချုပ်ထားလို့အရေးယူဖို့ခက်နေတယ်လို့စင်ကြေပေးနေမယ်ဆိုရင်နောက်ပိုင်းမှာဘာသာရေးအဆောင်ရောင်တွေဆင်မြန်းပြီးတော့ရာဇဝတ်မှုကင်းကြီးတွေကျူးလွန်လာမယ်ဆိုရင်ဒီလိုပဲခွင့်လွှတ်နေကြမှာလား။ အထူးသဖြင့်ပြည်သူတွေယုံကြည်တဲ့တရားရေးစနစ်ဖြစ်ဖို့အရေးကြီးဆုံးကတော့တရားဥပဒေစိုးမိုးရေးကိုတာဝန်ယူထားကြသူတွေအနေနဲ့ပြစ်မှုကျူးလွန်သူတွေရဲ့ခန္ဓာကိုယ်ပေါ်ကအဆောက်အအုံတွေကိုကြည့်မနေသင့်ပဲကြောသားရင်သားမခွဲခြားပဲထိထိရောက်ရောက်အရေးယူဆောင်ရွက်သင့်မှာကြောင်းဆွေးနွေးလိုက်ရပါတယ်လို့မောင်တက်တနာအမေရိကန်ပြည်ထောင်စုကရေးထားပါတယ
်ဒါကတော့တော်ရစင်တာဗီကိုစာရေးပြီးတော့ဝင်ရောက်ပြီးတော့ဆွေးနွေးလာတာဖြစ်ပါတယ်ရှင်ကျမတို့အမေရိကန်ပြည်ထောင်စုမှာ TV Lottery ဆိုတဲ့အမြဲတမ်းနေထိုင်ခွင့် Green Card ပေါင်းမဲ့ကန်ဆန်းမဲတွေရှောက်ထားနိုင်တဲ့အချိန်ရောက်ပါပြီနော်။ဒါကြောင့်မလို့ဘလို့ရှောက်ထားနိုင်လဲဆိုတဲ့အချက်လက်အသေးစိတ်ကိုသောရရှင်နေနဲ့မျှဝေချင်ပါတယ်
။ TV Lottery လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုမှာခြေချနေထိုင်ခွင့်ရှိတဲ့ Green Card Visa ကန်ဆန်းမဲအတွက်အောက်တိုဘာလ18ရက်နေ့ကနေနိုဝင်ဘာလ22ရက်နေ့အထိရှောက်ထားနိုင်ကြပြီဖြစ်ပါတယ်။တကယ်တမ်းမှာအောက်တိုဘာလ3ရက်နေ့တည်းကရှောက်ရစတင်ဖို့ဖွင့်ပေးခဲ့ပြီမဲ့ဒီပညာပိုင်းဆိုင်ရာချုပ်ရဲမှုကြောင့်အမားဖြစ်သွားခဲ့လို့အဲ့ဒီကာလမှာရှောက်ထားတဲ့သူတွေလည်းရှောက်လာပြန်တင်ကြမှာပါ။အဲ့ဒီတော့ကရှောက်လာတင်ထားတဲ့သူတွေကိုလည်းအကျိုးကြောင်းရှင်းပြတဲ့အီးမေးလ်တွေပို့ပေးမယ်လို့ဆိုပါတယ်။အပြောင်းလဲနဲ့ပတ်သက်ပြီးသိချင်ရင်တော့ရှောက်လာတင်ရတဲ့ dvlottery.state.gov ဆိုတဲ့ website မှာတော့ရောက်ကြည့်ရှုနိုင်ပါတယ်။အခုတစ်ခေါက်ရှောက်လာတင်ပြီးတော့2019ခုနှစ်အတွက် Green Card Visa ကန်ဆယ်ပေးပေါက်ကြတဲ့သူတွေဟာ2018အောက်တိုဘာလ1ရက်နဲ့2019စက်တင်ဘာ30ရက်ကြားအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ခွင့်ရှိတဲ့ Visa ကိုရကြမှာပါ။ကဲဒီတော့အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ခွင့် Green Card Visa ကန်ဆယ်ပေးအတွက်ရှောက်ထားခြင်းကြတဲ့ဆိုရင်တော့ dvlottery.state.gov စလုံးပေါင်းကတော့ dvlottery.state.gov ဆိုတဲ့ဒီအမေရိကန်နိုင်ငံသားရေးဌာန TV Lottery website မှာရှောက်ထားနိုင်ကြပါရဲ့ရှင်။
ဒါကတော့အမေရိကန်ပြည်သားစုမှာပြောင်းရွှေ့အခြေချနေထိုင်ခြင်းနဲ့တူတယ်ဘလို့ရှောက်လာတင်လို့ရနိုင်လဲဆိုတာကို VOA သတင်းရှင်နေနဲ့မျှဝေပေးလိုက်တာပါ။မြန်မာတိချစ်တော်ရရှိနေတဲ့အတွက်လေမြန်မာတခြားနေတဲ့ပုံနဲ့ဖြောပြပေးဖို့ရှိပါတယ်နော်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာပြည်လက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းချင်းချင်းယူဆချက်တွေရင်ဖွင့်လာတွေရေးတင်ကြတယ်ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammy's News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သောရှင်နေစီကပြောစရာရှိရာလေးကိုနားထောင်ပြီးစောင့်မျှော်ကြိုဆိုနေပါတယ်နော်အခုတော့ဒေးတောင်းတဲ့သောရှင်နေကိုဆက်ပြီးအလှည့်ပေးကြပါရစေပြည်ပရောက်ရခိုင်သူချင်းညမလေးကတန်ကိုကကိုတန်းဝင်းမမဘာဘရာခင်ဖြူသူမလေးမေရီခေါ်ဇာပြူဝင်းတို့မိသားစုအတွေ့ဆိုပြီးအမြဲလွမ်းဆွတ်ဒေးလက်ဆောင်တစ်ပုဒ်ပါပါရစေမြမတိချစ်သောရှင်နေအတွက်လည်း VOA ကမြစ်တာဒေးလက်ဆောင်တစ်ပုဒ်ပါကြပါတယ်နော်ပပူတီဆိုထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့တခြင်းလေးကိုတော်ရရှင်နေအားလုံးနှစ်ချိုက်သဘောကြမယ်လို့ထင်ပါတယ်။နားဆင်ကြည့်ပါအောင်နော ဖို့တည်ဆွထားတဲ့ချစ်ဖို့ကဲ့သမ्या ဆိုတဲ့တင်ကိုနားကျင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှိနေရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းငရီနဲ့ညပိုင်းနဲ့တင်းလာနဲ့မနေ့ပိုင်းချိန်ဒီမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ video တွေကိုလည်းစာရေးကြပါအောင်ရှင်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။တင်းနေလို့နေတနေ့နေတော့မနေနိုင်ပါဘူး။
အေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာစောင့်မျှော်နှာစင်နိုင်ပါတယ်ရှင်။အခုဆက်ပြီးဥစီတူအောင်မြင့်ရဲ့ပြည်တွင်သတင်းတုံ့တက်ချက်ကိုနှာစင်ရပါမယ်။ငြိမ်းချမ်းရေးရှိမတိုးနောက်မဆုတ်ဖြစ်နေသလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မန်အင်ဂျင်နာကအခုညီတင်ဆက်ထားပါတယ်ရှင်။
အခုဆိုရင်အစိုးရနဲ့တိုင်းသာလက်နက်ကိုင်အဖွဲ့ရှိဖွဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်စရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးနိုင်ခဲ့တာနှစ်နှစ်ရှိသွားပါပြီ။ဒေါက်ဆန်းစုကြည်နဲ့နိုင်ငံရေးသမားတချို့ကမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးဒီနှစ်နှစ်တာကာလအတွင်းတိုးတက်မှုတွေရှိခဲ့တယ်လို့ဆိုပေမဲ့ NCA လက်မှတ်ထိုးမထားတဲ့လက်နက်ကိုင်အဖွဲ့တွေနဲ့နိုင်ငံရေးသမားတချို့ကတော့အဲ့ဒီလိုမမြင်ကြပါဘူး။တချို့ကတော့ငြိမ်းချမ်းရေးဖြစ်စဉ်တိုးတက်မှုတော့ရှိပါရဲ့။ဒါပေမဲ့နှိကွေးလုံးနဲ့ဆိုပြီးဝေဖန်ကြတာတွေလည်းရှိပါတယ်။NCA စာချုပ်လက်မှတ်ရေးထိုးနိုင်တာဘလောက်အရေးကြီးသလဲ။နှစ်နှစ်တာအတွင်းတိုးတက်ဖြစ်ထွန်းမှုတွေကိုကြည့်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့မတိုးနောက်မဆုတ်နိုင်ဖြစ်နေသလားဆိုတာကုရပလေးလာသုံးသပ်တင်ပြသွားပါမယ်
။မြန်မာနိုင်ငံရေးတမိုင်းမှာ NCA စာချုပ်ပေါ်ပေါက်လာအောင်စ조사နိုင်ခဲ့ခြင်းဟာမှတ်တိုင်တစ်ခုလို့ဆိုရင်တော့မမှားပါဘူး။အကြောင်းကတော့ကချင်ကရင်နဲ့ရှမ်းအစရှိတဲ့မြန်မာနိုင်ငံရဲ့အရေးပါတဲ့တိုင်းဒေသနဲ့ကိုင်တွေကအစိုးပြုခဲ့တဲ့အချက်တွေကိုအခြေခံပြီးအစိုးရနဲ့တပ်မတော်ကလိုက်ပါညှိနှိုင်းဆောင်ရွက်ရင်းရလာတဲ့စာချုပ်တစ်ခုဖြစ်လို့ပါပဲ။ဒါပေမဲ့စာချုပ်ကိုလက်မှတ်ရေးထိုးကနေမှအစိုးရနဲ့တပ်မတော်ဘက်ကငြိမ်းချမ်းရေးလုပ်ငန်းစတင်ပြီးနောက်ပိုင်းမှာပေါ်ပေါက်လာတဲ့ကိုကန့်တအောင်ပလောင်ရခိုင်အေအေတပ်ဖွဲ့၃ဖွဲ့ကိုလက်မှတ်ရေးထိုးခွင့်မပြုရကနေအလုံးပါဝင်နိုင်ခြင်းမရှိလို့ဆိုတဲ့အကြောင်းပြချက်နဲ့ KIO အပါဝင်လက်နက်ကင်အင်အားစုတချို့ပါဝင်လက်မှတ်ရေးထိုးခြင်းမပြုခဲ့ကြပါဘူးဒီလိုနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးရမှာနိုင်ငံတည်းကလက်နက်ကင်အဖွဲ့အစည်းအလုံးပါဝင်နိုင်ခြင်းမရှိတဲ့အခြေအနေဆက်ရောက်သွားစေခဲ့ပါတယ်အစိုးရနဲ့တပ်မတော်ဘက်ကတော့ကြံနေခဲ့တဲ့အဖွဲ့တွေကိုနောက်ပိုင်း NCA စာချုပ်မှာလက်မှတ်ရေးထိုးလာအောင်ညှိနှိုင်းနိုင်လိမ့်မယ်လို့ယူဆခဲ့ပုံရပါတယ်ဒါပေမဲ့လည်းနောက်ပိုင်းအရင်ကမှန်းဆမထားတဲ့အခြေအနေတွေပေါ်ပေါက်လာတာတွေ့မြင်ကြရပါတယ်။အဲ့ဒါကတော့ KIO နဲ့အတူ NCA စာချုပ်ရေးဆွဲရာမှာအတူပါဝင်ခဲ့တဲ့ UNFC လို့ခေါ်တဲ့တိုင်းသားလူမျိုးများ Federal Council အဖွဲ့ဝင်တွေဟာ NCA စာချုပ်ဟာပြည့်စုံမှုမရှိဘူး။အားနည်းချက်တွေရှိနေတယ်။ဒါကြောင့်အဲ့ဒီအချက်တွေကိုပြင်ဆင်ပေးမှလက်မှတ်ရေးထိုးနိုင်မယ်ဆိုပြီးပြောင်းလဲရည်တည်ခဲ့မှုဖြစ်ပါတယ်။နောက်ထပ်အရေးကြီးတဲ့အချက်တစ်ခုကတော့အစိုးရတက်မတော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေငြိမ်းချမ်းရေးဆွေးနွေးနေစဉ်တခြားလုံးငြိမ်သက်နေခဲ့တဲ့ဝါတက်ဖွဲ့ဟာတောင်းဆိုမှုအစ်စ်တွေတောင်းဆိုရင်းမဟာမိတ်အဖွဲ့တစ်ဖွဲ့ထူထောင်မြမနိုင်ငံရေးပင်မရေးစီးကြောင်းနဲ့ဝင်ရောက်လာခြင်းပါပဲအဲ့ဒီအဖွဲ့ကတော့ NCA ကိုလက်မခံပဲနောက်ထပ်ဆွေးနွေးညှိနှိုင်းမှုအစ်စ်တွေလုပ်ပေးဖို့တောင်းဆိုတာတွေ့ရပါတယ
်ဒီအခြေအနေတွေကြောင့် NCA လက်မှတ်ရေးထိုးပြီးခဲ့တဲ့နှစ်နှစ်တာအတွင်းစာချုပ်ထဲကိုနောက်ထပ်အဖွဲ့ဝင်သစ်တွေလက်မှတ်ရေးထိုးနိုင်ခြင်းမရှိခဲ့ပါဘူးဒီချက်ကိုကြည့်ပြီးနှစ်နှစ်တာကာလတိုးတက်မှုမရှိဘူးလို့ထောက်ပြပြောဆိုသူတွေကပြောဆိုကြပါတယ်အခြားတစ်ဖက်မှာတော့အစိုးရနဲ့တပ်မတော်ဘက်ကလက်မှတ်ရေးထိုးရမှာပါဝင်တဲ့တိုင်းသာလက်နက်ကိုင်ရှစ်ဖွဲ့နဲ့ NCA စာချုပ်ပါအချက်တွေကိုဆက်ပြီးအကောင့်ထည့်ပေါ်ကြပါတယ်တကယ်မြေပြင်မှာတိုက်ပွဲတွေပြန်မဖြစ်အောင် GMC လို့ခေါ်တဲ့ပြစ်ခတ်တိုက်ခိုက်မှုရပ်စရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီအစဉ်အဆက်ဖွဲ့ပြီးဆောင်ရွက်တယ်လို့နိုင်ငံရေးဆွေးနွေးမှုတွေအတွက် UPDJC လို့ခေါ်တဲ့ပြည်တော်စုညီညာရေးဆွေးနွေးမှုဘူးတွဲကော်မတီဆိုတာကိုဖွဲ့ပြီးအကောင့်တွေပေါ်ပါတယ်။အထင်ရှားဆုံးကတော့27ရာစုပင်လုံညီလာခံနှစ်ကြိမ်ကျင်းပနိုင်ခဲ့ခြင်းပါပဲ။ NCA လက်မှတ်ရေးထိုးခြင်းနှစ်နှစ်ပြည့်ပွဲမှာဒုံဆန်းစုကြည်ကဒီနှစ်နှစ်အတွင်းတိုင်းသာလက်နက်ကိုင်တွေပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုကြီးစတင်နိုင်ပြီးဖက်ဒရယ်အခြေခံမှု38ချက်ကိုပြည်တော်စုသဘောတူညီချက်ရဲ့အစိတ်ပိုင်း1အဖြစ်လက်မှတ်ရေးထိုးနိုင်ခဲ့ပြီး NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတွေရဲ့နေမည်ဒေသတွေမှာပြည်ပခန့်တွေလျှော့ချနိုင်ခဲ့ပြီးပြည်သူတွေရဲ့ဘဝတည်တည်သာသာပြောင်းလဲတိုးတက်လာတယ်လို့ဆိုပါတယ်
ဒါပေမဲ့ NCA လက်မှတ်ထိုးမထားတဲ့အဖွဲ့တွေနဲ့ပတ်သက်လို့ကတော့တစုံတရာအစီအစဉ်တစ်ခုခုရှိကြောင်းထုတ်ပြောတာမျိုးမရှိပဲ NCA စာချုပ်မှာလက်မှတ်ထိုးဖို့ကိုပဲဖိတ်ခေါ်သွားတာတွေ့ရပါတယ်။ဘိုးကျော်မူကြီးမြေအောင်လိုင်းပြောတဲ့အမှားစကားကတော့ဒီထက်ပိုရှင်းလင်းပါတယ် ဝါကချင်းအပါဝင်တိုင်းနာလက်နက်ကိုင်ဖွဲ့တွေကိုရင်ညွှန်းပြီးသူကဒီမိုကရေစီရဲ့စန့်ကျင်ဘက်ဖြစ်တဲ့လက်နက်ဆွဲကင်ပြီးလိုယာတောင်းဆိုမှုမျိုးကိုဆွတ်လွတ်ပြီးနိုင်ငံရေးနည်းလမ်းတွေနဲ့ဖြည့်ရှင်းဆောင်ရွက်ဖို့အဲ့လိုဆောင်ရွက်ဖို့ဆိုရင် NCA စာချုပ်မှာလက်မှတ်ရေးထိုးဖို့ပဲဖြစ်တယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်။မြန်မာနိုင်ငံရေးလုပ်ငန်းစဉ်မှာအရေးအကြီးဆုံးကတော့တိုက်ခိုက်နေတာတွေအရင်ရက်စဲသွားအောင်လုပ်နိုင်ဖို့ဖြစ်ပါတယ်။ဒုတိယတစ်ချက်ကတော့အားလုံးပါဝင်နိုင်တဲ့နိုင်ငံရေးဆွေးနွေးပွဲတွေကနေတဆင့်နောက်တည်ဆောက်မဲ့ဒီမိုကရေစီဖယ်ရယ်ပြောင်းစုကိုပုံဖော်ကြဖို့ပါ။ လက်ရှိအခြေအနေကိုကြည့်ရင်တက်မလို့နဲ့ရွေးကောက်ခံအစိုးရဘက်ကNCA စာချုပ်အတိုင်းသွားမယ်အခြားနည်းလမ်းမစင်စားဘူးဆိုတဲ့သဘောမျိုးတက်ရောက်နေပါတယ်။အခြားတစ်ဖက်မှာတော့ RCSSSA ရှမ်းတပ်ဖွဲ့ပါဝင်လက်ကျန်UNFCအဖွဲ့ကNCA စာချုပ်ပြင်ပေးဖို့ဆက်တောင်းဆိုနေသလိုဝါနဲ့ KIO ပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကလည်းသူတို့ကိုအဖွဲ့လိုက်လက်ခံဆွေးနွေးဖို့တောင်းဆိုနေတာတွေ့နိုင်ပါတယ်။တကယ်ပြောရရင်တော့ ဒီအခြေအနေဟာမြမညီငယ်ရေးလုပ်ငန်းစဉ်အတွက်အရှင်မတိုးနောက်မဆုတ်တာအခြေအနေမျိုးဖြစ်နေတယ်လို့ဆိုရင်မမပါဘူး။ဒီအတွက်အစိုးရနဲ့တက်မတော်ဘက်ကနေညီငယ်ရေးလုပ်ငန်းစဉ်အကောင့်တွေဖော်ရမှာ
NCA လက်မှတ်လာထိုးဖို့လာထိုးတဲ့စီမှာတော့ဘယ်သူတွေထိုးလို့ရတယ်ဘယ်သူတွေတကူတော့ထိုးခွင့်မပေးဘူးဆိုတဲ့အသေးစုတ်ကင်ထားတာမျိုးထက်အခြားသောနီလန်းအသစ်တွေရှာဖို့လိုပါလိမ့်မယ်။ ဒီနေရာမှာငင်းကြီးလုပ်ငန်းစဉ်ကိုစပြီးအကောင့်ထဲပေါ်ခဲ့တဲ့သမရဥသိန်းစိန်လက်ထက်အစိုးရနဲ့တပ်မတော်ဘက်ကထားခဲ့တဲ့မူဝါဒသဘောထားတွေကိုအတူယူသင့်ပါတယ်။ပြစ်ခတ်တိုက်ခိုက်မှုရက်စဲနိုင်ရင်အတွက်ငင်းကြီးအတွက်အရင်အစိုးရအဆက်ဆက်မလုပ်ခဲ့ဘူးတဲ့လိုက်လျောနှီးတဲ့အတွက်တိုင်းသာလက်နက်ကင်တွေကိုလိုက်လျောညှိနှိုင်းစည်းရုံးခဲ့ပုံမျိုးဖြစ်ပါတယ်။အခြားတစ်ဖက်မှာတော့ တိုင်းသားတွေကဒန်းလူရီလူရှိတယ်လို့ခံစားလာရအောင်လဲကြိုးစားကောင်းတဲ့ဖော်ပြခြင်းမှာကြောင့်သုံးသပ်တင်ပြလိုက်ရပါတယ်။
ဥစီတူအောင်မြင်ပြည်တွင်သတင်းတုံးသက်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနေ့ပိုင်းတွင်မှာပုံမှန်နှာစင်နိုင်သလိုဖီအိုရဲ့ဝက်ဘ်ဆိုက်စာမျက်နှာမှာလည်းအတန်ဖိုင်းနဲ့ရောစာသားနဲ့ပါနှာစင်ဖတ်ရှုနိုင်ပါတယ်။အခုလာမယ့်အင်္ဂါညတရက်လေးတိုင်းကိုဖိတ်ခေါ်ပြရစီရှင်။ တပတ်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုပြန်လဲစီစစ်လက်ခံပေးအစီအစဉ်တွေအတွက်သက်ဆိုင်ရာအာဏာပိုင်တွေညှိနှိုင်းဆောင်ရွက်နေကြပါပြီ။ဘယ်လိုမျိုးအကျပ်တဲတွေနဲ့စင်ခေါ်ချက်တွေရှိနိုင်ပါလဲ။နောက်ဒုက္ခသည်ပြန်လဲလက်ခံရေးအစီအစဉ်နဲ့ပတ်သက်လို့စိုးရိမ်ချက်တွေအခက်အခဲတွေနဲ့ဖြစ်နိုင်ခြေနည်းလမ်းတွေကိုအခုလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုင်းအစီအစဉ်မှာဆွေးနွေးဖို့
954 ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmeseggvoenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်ကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ
။ VOA American တန်ခါနဲ့ထုတ်လွှင့်ပေးနေတဲ့တရားရည်လိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်မှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လာမယ့်စနေအင်္ဂါနေ့ညတရက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်။အခုနောက်ဆုံးကြံနေသေးတဲ့ကဘာတလွှထူးခြားစံပြသတင်းများဆိုတဲ့အစီအစဉ်ကိုနားဆင်ကြရတော့မှာပါ။ကိုငင်းချမ်းနဲ့ရှာဖောင်တို့ကစီစဉ်တင်ဆက်ပေးနေတာပါရှင
်။ဂျပန်နိုင်ငံတိုကျိုမြို့မှာခြေတုလက်စုငှားတဲ့ Lake Library လို့နာမည်ပေးထားတဲ့နေရာတစ်ခုဖွင့်လှစ်လိုက်ပါတယ်။အဲ့ဒီနေရာမှာ Blake လို့ခေါ်တဲ့ကာဗွန်ဖိုင်ဘာနဲ့လှုပ်ထားတဲ့ခြေတုလက်တုတွေငှားရမ်းတာဖြစ်ပြီးတော့ငှားရမ်းသူတွေဟာအဆောက်အုံဘေးနားကပြေးလမ်းကြောင်းပေါ်မှာအဆန်းပြေးကြည့်နိုင်တာဖြစ်ပါတယ်။ဒီအပြားပုံစံရှိတဲ့ blade ဟာပြေးတဲ့အခါကွေးသွားနိုင်ပြီးပြန်ဆန့်ထုတ်ပေးနိုင်ပါတယ်။ကိုယ်ပိုင်တဦးချင်းစီအပိုင်ဝဲဖို့ဆိုရင်ဒေါ်လာထောင်ချီကျတဲ့နာဖြစ်ပြီးတော့လူအများစုကမတတ်နိုင်ပါဘူး။ဂျပန်အစိုးရကလည်းနေ့စဉ်ဘဝမှာလိုအပ်တာမဟုတ်တဲ့ဒီပစ္စည်းကိုဝယ်ဖို့အတွက်ငွေကြေးစိုက်ထုတ်ကုန်ကျခံခြင်းမရှိတဲ့အတွက်လူအများစုကြီးအတွက်ဈေးကြည့်နေတာဖြစ်ပါတယ်တိုကျိုမှာရှိတဲ့ Blake Library မှာဆိုရင်တော့တစ်နေ့ကို $9ဂျပန်ယန်1000လောက်နဲ့ငှားလို့ရပါတယ်စ
စီဘောဆိုတဲ့ကုမ္ပဏီကဒီ Blade Library ကိုငွေကြေးနဲ့ပစ္စည်းတွေထောက်ပံ့ထားတာပါမတော်တဆမှုတွေကြောင့်ခြေထောက်ဖြတ်လိုက်ရတဲ့သူတွေအတွက်အပြေးအားကစားကိုလေ့ကျင့်ဖို့အခွင့်အရေးတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
အာရပ်တော်ဘာများစီအောင်သူကဒူဘိုင်းမြို့မှာနောက်လာမယ့်နှစ်အတွင်းမိုးပြင်းမော်တော်ဆိုင်ကယ် Hoverbike ကိုရဲတပ်ဖွဲ့ကအသုံးပြုနိုင်ပါတော့မယ်။ပင်လယ်ခွေ့ဤပညာပြပွဲမှာဒူဘိုင်းရဲတပ်ဖွဲ့ကမိုးပြင်းမော်တော်ဆိုင်ကယ်ကိုတခြားဤပညာတွေနဲ့အတူပြသခဲ့တာပါ။လူတစ်ယောက်စီးရက်စစ်စွန်းအင်သုံးမိုးပြင်းမော်တော်ဆိုင်ကယ်ကိုရုရှားကုမ္ပဏီ Hoverstuff ကထုတ်လုပ်တာဖြစ်ပြီးအသုံးပြုတဲ့နီလန်အပေါ်မှူတည်ပြီးမိနစ်40လောက်ပြင်သန်းနိုင်ပါတယ်။အခုလိုခင်မီလုံကြုံရေးဤပညာတွေဖြစ်တဲ့မိုးပြန်မော်တော်ဆိုင်ကယ်တွေစက်ရုပ်ရဲတွေကိုဒူဘိုင်းကုန်စည်ပြပွဲ2020အတွဲအကုန်အကျခံကြိုတင်ပြင်ဆင်နေတာဖြစ်ပါတယ်။ဒီဆိုင်ကယ်ရဲ့အားသာချက်ကလေထဲကနေနေရာတော်တော်များများကိုစောင့်ကြည့်နိုင်မှာဖြစ်ပြီးတော့အရေးပေါ်အကူအညီလိုအပ်တဲ့သူတွေစီလမ်းပိတ်ဆို့ခြင်းမရှိဘဲမြင်မြန်ရောက်နိုင်မှာဖြစ်ပါတယ်။ကင်မရာလည်းတပ်ဆင်ထားမှာဖြစ်ပြီးရဲဌာနချုပ်ကဓာတ်ရိုက်ဗီဒီယိုပေးပို့နိုင်မှာပါ။အခုချိန်မှာတော့အမြင့်6မီတာလောက်မှာပဲပြန်နိုင်ပြီးတော့အနာဂတ်မှာတော့ပိုးပြီးမြင့်မြင့်ပြန်နိုင်မယ်လို့ခန့်မှန်းထားကြပါတယ်ရှင
်။အတင်းနီနာနိုင်ငံရဲ့ယူရောဘွန်နိုအဲရစ်မှာသပွဲတို့အမြန်လမ်းလျှောက်ပြိုင်ပွဲကိုကျင်းပခဲ့ပါတယ်။ဒီပွဲမှာသပွဲတို့ပေါင်း450လောက်ပါဝင်ရှင်ပြိုင်ခဲ့ကြပြီးတော့နိုင်ငံရဲ့အမြန်ဆုံးသပွဲတို့အကုန်အတွက်ပစ္စည်းတွေလက်တစ်ဖက်ကကင်ပြီးရှင်ပြိုင်ခဲ့ကြတာပါ။လက်တစ်ဖက်ကပလင်းနဲ့ဖန်ခွက်ကိုပလတ်စတစ်ဘန်နဲ့မှတင်ပြီးတော့အကွာအဝေးပေ9200ကျော်လောက်ကိုအမြန်လမ်းလျှောက်ပြိုင်ခဲ့ကြတာပါ။လမ်းတစ်ချောင်းမှာလက်ထဲကပလင်းတွေခွက်တွေဖိတ်ဆင်မှောက်ကြခြင်းမရှိရပါဘူး။နိုင်ရတဲ့သူကတော့ဒေါ်လာ1000ရတာဖြစ်ပါတယ်။အမျိုးသားအမျိုးသမီးပြိုင်ပွဲတွေတောင်မှကတက်တန်းလိုက်ပြိုင်ပွဲတွေလည်းကျင်းပခဲ့ပါတယ်။ဒီပြိုင်ပွဲတွေကိုအာဂျင်တီးနားဟိုတယ်နဲ့ဟိုတယ်ဝန်ထမ်းတမကကဦးစီးပြီးတော့နှစ်စဉ်ကျင်းပတာလည်းဖြစ်ပါတယ်ခင်ဗျာ
။ကိုငင်းချမ်းနဲ့ရှားဖောင်တို့စီစဉ်တင်ဆက်ပေးနေတဲ့ကဘာတလောထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့တနားရီစာစီစဉ်အစာဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ကင်းနာရီချီတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA Internet စာမျက်နှာကနေနားဆင်ချင်ရင်တော့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ကျမတို့ VOA ကတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့တနင်္လာနေ့မနက်ခင်းတနားရီစာအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုတနင်္လာနေ့မနက်ဖြန်ထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်တင်ဆက်ပြပြပေးပါဦးမယ်ရှင
်။နီဂျီးရီးယားမှာအမေရိကန်စစ်ဘက်ကပါဝင်ပတ်သက်နေတဲ့ကိစ္စအစိုးရအနေနဲ့ပုံပြီးချက်ပြပြောဆိုဖို့ထင်ရှားတဲ့အချက်အလက်တော်အမှတ်တွေကတနင်္လာနေ့မှာတောင်းဆိုကြပါတယ်။ဒီလောက်ဆိုပိုင်းကနီဂျီးရီးယားမှာထုံကိုတိုက်ခိုက်ခံရတာကြောင့်အမေရိကန်စစ်သား၄ဦးကြာဆုံးခဲ့ရပြီးတဲ့နောက်အခုလိုတောင်းဆိုလာကြတာပါ။ဂျပန်နိုင်ငံမှာအချိန်မတိုင်သေးခင်တနင်္လာနေ့ကလုပ်တဲ့အထူးရွေးကောက်ပွဲမှာဝန်ကြီးချုပ်ရှင်ဆိုအဘေးရဲ့အာဏာရညွန်ပေါင်းအဖွဲ့ကအလွယ်တကူအနိုင်ရမယ့်အလားအလာရှိတယ်ဆိုတာမဲယုံထွေကောက်ယူတဲ့စစ်တမ်းတွေကပြနေပါတယ်။ဝန်ကြီးချုပ်အဘေးရဲ့ Liberal Democrat LDP ပါတီဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ဟာမဲအများစုကိုအနိုင်ရမယ်လို့ဂျပန်သတင်းမီဒီယာတွေကခန့်မှန်းကြပါတယ်။စက်တင်ဘာလမှာမစ္စတာအဘေးကအောက်လူတော်ကိုမပြတ်သိမ်းခင်ရထားတဲ့အမတ်အရေးအတွက်အများစု၃ပုံ၂ပုံကိုတော့မှဆက်ထိန်းထားနိုင်ခြင်းရှိတယ်လို့ခန့်မှန်းကြတာပါ။ဒဂိုင်းဒီနယ်ကရိုဟင်ဂျာမွတ်စလင်တွေအရေးနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ရဲ့ဂိုင်းတွယ်ဆောင်ရွက်ပုံတွေကိုထောက်ခံတဲ့ဆန္ဒပြပွဲတစ်ခုကိုတနင်္လာနေ့ကနေပြည်တော်မှာလုပ်ခဲ့ပြီးလူထောင်ပေါင်းများစွာတက်ရောက်ပါတယ်။ဆန္ဒပြသူအများပြားကဒေါအောင်ဆန်းစုကြည်ပုံတွေနဲ့သူ့ကိုထောက်ခံတဲ့စာသားပါတဲ့ဆိုင်ပုတ်တွေကိုကန်ဆောင်ခဲ့ကြပါတယ်။ဒီလိုထောက်ခံဆန္ဒပြပွဲတွေကိုမြန်မာနိုင်ငံတွင်နေရအတော်များများမှသာမကပြပကြောင့်မြန်မာနိုင်ငံတွေကလည်းသူတို့နေထိုင်ရာနေရာဒေသအသီးသီးမှာလှုပ်ရှားတာတွေရှိထားပါတယ်။ဒီတော့တင်ပါပဲရိုဟင်ဂျာတွေမြန်မာနိုင်ငံကိုပြန်သွားကြတဲ့အခါမှာသာဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကရိုဟင်ဂျာဒုက္ခသည်အကြက်တဲကိုဖြည့်ရှင်းနိုင်မယ်လို့အိန္ဒိယနိုင်ငံကတနင်္ဂနွေနေ့မှာပြောပါတယ်။ဒုက္ခသည်ရေးဆွေးနွေးဖို့တကားမျိုးတော်မှာရောက်နေတဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးဆူရှမာဆော်ရက်စ်ကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအေအက်မာမူအာလီနဲ့ပူးတွဲလုပ်တဲ့ပြင်ဆင်ရှင်းလင်းပွဲတွင်ဟဲ့လို့ပြောသွားတာပါ။ဂျနီဗာမြို့မှာအော်တိုဘလ23ရက်နေ့ကျင်းပမယ့်ရိုဟင်ဂျာအရေးအတွက်နိုင်ငံတကာအကူအညီပေးရေးကတိပြုတဲ့အခမ်းအနားမတိုင်ခင်မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်လိုအပ်ချက်အရင်းမြစ်အခွင့်အရေးကိုကူညီဆောင်ရွက်ပေးဖို့ကမ္ဘာစံနှုန်းရိက္ခာအဖွဲ့ WFP ကတောင်းဆိုထားပါတယ်ခင်ဗျာ
အော်တိုဗလာ23ရက်ဗီယိုအမေရိကန်တန်ရက်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကြိုကြိုတော်တင်ပြညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျွန်အယ်လစ်ဆန်ဖြစ်ပါရဲ့ရှင်တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်ဗီယိုတော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေဗီယိုကိုနားဆင်ကြကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.